Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝေးတဲ့ညတညဖြစ်ပါစေဗျာ။ American ပြည်တော်စုဝါရှင်တန် DC မြို့တော် VOA American အတန်ကနေ2022ခုနှစ်မေလ20ရက်ခြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ9မီတာ31 32နဲ့52တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာ။ဒီညအတွက်အစီအစဉ်အမူကတော့ကျွန်တော်ရန်တိုင်းမှာဒီညပိုင်းမှာနားဆင်ရမယ့်သတင်းတွေမှာတော့ရန်ကုန်အစီပိုင်းခရိုင်တရားရုံးမှာနိုင်ငံတော်ရှေ့ဝက်ချက်အဥပဒေနဲ့တရားစွဲခံထားရတဲ့ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့အမှုနဲ့ပတ်သက်ပြီး
အစီပိုင်းခရိုင်ကအမှုကိုပြောင်းသူတရားလွတ်သွားယူသွားတယ်ဆိုတော့အမားတို့ရုံးကြိမ်မှာဘာမှမရှိဒီရုံးကအမှုမရှိတော့အမားတို့ရုံးကြိမ်နဲ့ပြန်ချင်းပေးပါအဲ့ဒီရုံးကြိမ်ကဟိုအန်တီဟိုရောဗီဒီယိုကွန်ဖရင့်နဲ့အဲ့ဒီအစီအပိုင်းခံတရားသူကြီးကပြောလာတယ်ပြော
ဒေါက်ဆန်းစုကြည်ရဲ့ကျိုးဆောင်ရှင်နေတူဖြစ်တဲ့ဒေါက်ဆန်းမာလာညော့ပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြခင်မှာနားဆင်ရမှာဖြစ်ပါတယ်ဒါပြင်ရွေးကောက်ပွဲဆိုင်ရာဥပဒေချိုးပြင်ဆင်ဖို့ဆွေးနွေးမဲ့ UEC ရဲ့ပွဲပေါ်မှာရခိုင်နိုင်ငံရေးပါတီတွေရဲ့သဘောထားတခါချင်းပြည်နယ်ဟာခါမြို့မှာဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲနောက်ဆုံးအခြေအနေအပါအဝင်နိုင်ငံတော်ကဒီနေ့နောက်ဆုံးဆန္ဒပြပွဲစတာတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့ဒီဂျာသပရင်းနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုဝင်းမင်းတို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
။ဖိနေပြစ်ခတ်မှုတွေရှိနေတဲ့ကြားကပဲဆရာနာရှင်ဆန့်ကျင်တဲ့ဆန္ဒပြမှုတွေဒီကနေ့မှလည်းမြို့အတော်များများမှာဆက်ရှိနေပါတယ်။တချို့မြို့နယ်တွေမှာအရင်နေ့တွေကတည်းကတပိတ်စစ်ကြောင်းတွေအင်အားပိုများလာပါတယ်။ရန်ကုန်ကမာရွတ်မြို့နယ်တွေကလူငယ်တွေဥဆောင်တဲ့ပျောက်ကြားတပိတ်မှာလူငယ်တွေယာနဲ့ချီပြန်လည်ပါဝင်လာပါတယ်။ဆရာနာရှင်စနစ်ကိုအဆုံးထိတိုက်ထုတ်ဆန့်ကျင်သွားမယ်လို့လူငယ်တွေကကြွေးကြော်ခဲ့ကြပါတယ်။ဒါအပြင်တောင်တကုံနဲ့တင်ကန်းကျုံမြို့နယ်တွေမှာလည်းပျောက်ကြားသပိတ်တွေလှုပ်ကြပါတယ်။နေ့စဉ်ဆန္ဒပြနေတဲ့မန္တလေးမြို့မှာလည်းတပ်ပေါင်းစုစစ်ကြောင်းတန်ခါသပိတ်စစ်ကြောင်းတွေအပြင်ဆန္ဒပြသပိတ်စစ်ကြောင်းတွေအရင်နေ့ကတည်းကပုံများလာပါတယ်။ဆရာနာသိမှုဆန့်ကျင်ဆန္ဒပြပွဲတွေနေ့စဉ်ပြုလုပ်နေတဲ့ဒီနေ့သာရီတိုင်းလောင်းလုံမြို့နယ်မှာလည်းကျောင်းသားလူငယ်တွေဦးဆောင်ပြီးအစဉ်အလာမပြတ်ဒီကနေ့လမ်းမပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။ဝင်းနဲ့လောင်းလုံးမျိုးတို့မှလိုပဲဆန္ဒပြပွဲတွေနေ့စဉ်ရက်ဆက်ပြုလုပ်နေတဲ့ကချင်ပြည်နယ်ဖားကန့်မြို့မှာလည်းအရင်နေ့ကတည်းကအင်အားပိုများပြီးလမ်းမထွက်ကြသလိုကလေးမြို့မှာလည်းဆရာနာရှင်စန်းကြည်စံပုတ်တွေကန်ဆောင်လမ်းလျှောက်ချစ်တက်ကြပါတယ်။နိုင်ငံရေးအကျဉ်းသားများကုညီဆောင်ရှောက်ရေးအသင်း AAPPB ကမေလ19ရက်နေ့မှာနောက်ဆုံးထုတ်ပြန်ထားတဲ့စာရင်းတွေအရဆရာနာရှင်စန်းကျင်ရဲ့လှုပ်ရှားမှုအတွင်းလူပေါင်း809ဦးသေဆုံးခဲ့ပြီး4154ဦးထိန်းသိမ်းခံထားရသလို1942ဦးဖမ်းဝရမ်းထုတ်ခံထားရပါတယ်ခင်ဗျာ။ချင်းပြည်နယ်မင်းတပ်မြို့မှာလက်တလောဖြစ်ပေါ်နေတဲ့တင်းမာမှုတွေကြောင့်ဒေသခံအများအပြားနေရစွန့်ခွာထွက်ပြေးနေရပြီးအခက်အခဲတွေရင်ဆိုင်နေရတဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်မြို့မှာရှိတဲ့ပြည်သစ်တန်ရုံးကဒီကနေ့ကြေညာချက်ထုတ်ပြန်ခဲ့တာမှာပြစ်တဲ့တန်ယုံသည်ချင်းပြည်နယ်ရှိလုံခြုံရေးနှင့်လူသားချင်းစာနာထောက်ထားမှုဆိုင်ရာအခြေအနေများကိုစောင့်ကြည့်လျက်ရှိပြီးအထူးစိုးရိမ်ပူပန်လျက်ရှိကြောင်းဖော်ပြထားပါသည်။ဒါ့အပြင်စစ်တပ်မှမင်းတပ်နယ်မြေရှိအရသားများအားစစ်လက်နက်အင်အားအလွန်များပြားစွာအသုံးပြုတိုက်ခတ်ခြင်းသည်အကြမ်းဖက်မှုများကိုပုံမဆိုးဝါးစေပြီးအသက်ဆုံးရှုံးမှုများစွာနှင့်ထောင်ပေါင်းများစွာသောပြည်သူများကိုအိုးအိမ်ဆုံးခွာထွက်ပြေးစေခဲ့ကြောင်းရင်းနှင်းလျက်စစ်တပ်အားပြန်လည်ရရှိအောင်လုပ်ပေးခြင်းမှာအမြန်ဆုံးချက်ချင်းလိုအပ်မှုတစ်ခုဖြစ်ပြီးလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီများကိုလည်းလိုအပ်လျက်ရှိသောပြည်သူများအားအမြန်ဆုံးပေးနိုင်ရေးမှာအရေးကြီးလျက်အမြန်ဆုံးလိုအပ်လျက်ရှိပါသည်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့ဖေဖော်ဝါရီလကစလို့နိုင်ငံတကာနဲ့ကုန်သွယ်ရေးကဏ္ဍဟာတိတိတသာကြာဆင်းခဲ့ကြောင်းကနဦးထွက်လာတဲ့အစီရင်ခံစာမှာတွေ့ရတယ်လို့ဂျပန်အခြေစိုက်နီကီသတင်းမှာဖော်ပြထားပါတယ်။ကလတမကကိုတင်ပြတဲ့ကုံစီစစ်စစ်မှုစင်းစရာတွေအရအမေရိကန်ကနေဒါနဲ့နယူးဇီလန်အပါအဝင်ကုံတော်ဘက်ရှစ်နိုင်ငံတို့ကမြန်မာနိုင်ငံကိုကုံစီတင်ပို့မှုဟာဖေဖော်ဝါရီလအတွင်း38ခန်းလုံးကြာဆင်းခဲ့တယ်လို့အဲ့ဒီနိုင်ငံတွေကိုမြန်မာဘက်ကကုံပစ္စည်းတင်ပို့မှုဟာလည်း900ခန်းလုံးကြာဆင်းခဲ့တယ်လို့ဆိုပါတယ်။အဲ့ဒီရှစ်နိုင်ငံဟာမြန်မာနိုင်ငံရဲ့ပို့ကုန်သွင်းကုန်ပမာဏစုစုပေါင်းရဲ့10ဘုံ2ဘုံရှိတယ်လို့ဆိုပါတယ်။အဲ့ဒီကုံတော်ဘက်ရှစ်နိုင်ငံတွေကအမေရိကန်ပြည်ထောင်စုနဲ့ကုံတော်မှုကြာဆင်းတဲ့နှုန်းကအများဆုံးဖြစ်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုကတန်ခါရေးယူမှုတွေအလျင်မြန်ချမှတ်ခဲ့ခြင်းရဲ့ရလအဖြစ်နဲ့အမေရိကန်ကမြန်မာကိုကုန်စည်တင်ပို့မှု60ရာခိုင်နှုန်းကျဆင်းသွားခဲ့တယ်လို့မြန်မာဘက်ကအမေရိကန်ကိုတင်ပို့မှုဟာလည်း12ရာခိုင်နှုန်းကျဆင်းသွားတယ်လို့ဆိုပါတယ်။တရုတ်စိုးရပိုင်း Petro China International Company Singapore Tana Wagane, Yama Sitago, Lay in Don Zide, Epila, Twin Yang Chaget, Esura, Yama Sitaya, Twin Gonsima, Twisia Jang, Rida Drema, Popia Tabare, Taha, Yamanangama Sitaka, February Lama, and I think a period now by Parmazonjin, Yang Chajin, Lepipare. Sianashin Sanjin, Lushani Jare, Attakan, Usurigo, Taukan, Abinide, Jang Piajane, Dina Lenaka, and Puerri, Bo, Sitaka, Leyene, Bonje, Takamuri, Pulo Nere, Sure, the Dene, Tony Rajao, Lanzazi Community Gap, Yama Sitako, Leyen Tonzi, Yang Chabo, Won Leni Jaraba, Democracy Yellow Lara, Sianashin Sanjin Durega, Anatang Usugo, Tio Suyaga, Nakwegane, Jora Nokan, Benire, Sure, Wiban Pioso Mure, Toponi Rajao, Akulo, Dionangano, by Jena Community, Yama Sitako, Leyenzi, Yang Chamu, the Dene, Tola Jenga, Yama Yema, Tio Suya, Pawan, Patamupo, Megun Tosia, Taman, Popo Labare, But to China Comunica, Yamanango, Arilo, Leyen Tonzi, Yang Chares, or at the dinner, Patalo, Tionangayi Tana, Pioquia, Zauli Jangaro, Tunine, the Kisago, a teacher, Tishi Tajim Shijang, Tabimet, Tionangaham, Yamanangan, let to each other be no unapet at Joshi's we met, Pubon Song Yamuri, a Saint Losong Gajan, Pianle Chijagabare, Dear Wintopia Tajim Shidebe, Ridaga Tushi get a twinkle, seeing air, Yirandin Timo, empty, you don't net, Delare, Leyen Zi, Tanje, တောင်းတုံးတောင်းတုံးရနဲ့ဓာတ်စီတန်းချင်း၄တောင်တို့ကိုအပီလာ၅ရက်နေ့ကတီလဝါစစ်ကမ်းကတဆင့်တင်သွင်းခဲ့တယ်လို့ဆိုပါတယ်မြန်မာစစ်တပ်ကအာဏာသိမ်းလိုက်တဲ့ကိစ္စနဲ့ပတ်သက်လို့တရုတ်အစိုးရဘက်ကထိထိရောက်ရောက်ဝေဖန်ပြောဆိုခြင်းမရှိတဲ့အတွက်တရုတ်ဟာစစ်တပ်ကိုနောက်ွက်ကနေထောက်ပံ့ပေးနေသလားဆိုတဲ့ဝေဖန်မှုတွေထွက်ပေါ်နေတာဖြစ်ပါတယ်ခင်ဗျာကလောဒမကအထွေထွေညီလာခံအ Bangladesh နိုင်ငံရဒုက္ခသည်တွေနဲ့လည်းတွေ့ဆုံမှုစီစဉ်ထားတဲ့အကြောင်းကုလသမဂ္ဂကပြောဆိုပါတယ်
While in Bangladesh, you'll also travel to Cox's Bazar to meet with Rohingya refugees.
Ila nasa ngaya ka ni nasa kuniya ti toa yao mai di ki zin duen. Bangladesh na ngaya yao ni re che Mr. Volkan ha Cox's Bazar ma shi re Rohingya doka de re ne tui so ma pi pa re. Islamabad ma le Pakistan tamara ne wunji jo do go tui so mo myo lin tha bi. Na ngaya yi wunji ne atu uturi nyi la ga ye ye kisa re ne si isi ne go na u na phet suni ja me a chao. Kula tamar ka uturi nyi la ga ala ja taba pati ye piyo kwen ya Brandon Varma ga မနေ့ကသတင်းသားရှင်းလင်းပွဲမှာပြောဆိုသွားတာပါဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဒုက္ခသည်တွေအတွက်အကူအညီပေးကြဖို့ကုလသမဂ္ဂကကမ္ဘာကထလုပ်တဲ့အလူရှင်နိုင်ငံတွေနဲ့နိုင်ငံတကာညီလာခံကျင်းပပြီးရက်ပိုင်းအတွင်းမှာပဲအထွေထွေညီလာခံသဘာပတိဘင်္ဂလားဒေ့ရှ်ကိုတွားရောက်တာပါဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဒုက္ခသည်နေရာချထားရေးအစီအစဉ်နဲ့ဒုက္ခသည်တွေနေရာပြန်ပို့နိုင်ရေးအခြေအနေတွေကိုဘင်္ဂလားဒေ့ရှ်အစိုးရအာဏာပိုင်တွေနဲ့ဆွေးနွေးမယ်လို့မျှော်လင့်ရပါတယ်မြန်မာနိုင်ငံဘက်ကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံမထားသလိုဒုက္ခသည်နေရာပြန်ပို့ရေးအစီအစဉ်တွေလည်းရပ်တန့်နေပါတယ်ဒီအချိန်မှာရိုဟင်ဂျာတွေရဲ့အကြက်တဲကိုမမေ့ကြဖို့နဲ့ဒုက္ခသည်တွေကိုကူညီထောက်ပံ့ဖို့အလူငွေတန်းတထောင်နီးပါးအကူအညီရရေးကုလသမဂ္ဂအဖွဲ့အစည်းတွေကကြိုးစားနေကြပါတယ်ခင်ဗျာ
ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.2MHz 93.83 kHz 6.3 kHz 6.85 kHz 5.88 kHz 5.85 တို့ဖြင့်စနေတိုင်းဝင်မှာ5လက်မီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဇတာရင်းနေ့ညပိုင်း VOA American တန်ရဲ့ထိတ်တက်ရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်အရှိလေပိုင်းရေပြင်သစ်ရဲ့ကုလသမဂ္ဂလူကြိုးရေးကောင်စီမှကြိုးပမ်းချက်ကို American ဘက်ကပယ်ချလိုက်ပါတယ်လုံခြုံရေးကောင်စီဆုံးဖြတ်ချက်ချရေးပြင်သစ်ကလုံပန်းနေတာကအစ္စရေးနဲ့ပါလက်စတိုင်းကြားအကြမ်းဖက်မှုရော့ချရေးကိုပိုဆိုးသွားစေနိုင်တာမျိုးမထောက်ခံပါဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်အဖွဲ့ကမနေ့ကပြောလိုက်ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးလင်ဒါ Thomas Greenfield ကအခုလောလောဆယ်မှာလူသိရှင်ကြားရှင်ကြားချက်ထုတ်တာကလက်ရှိအခြေအတဲကိုအထောက်အကူပြုမှာမဟုတ်ဘူးလို့ကောင်စီအဖွဲ့ဝင်တခြားနိုင်ငံတွေရဲ့သံတမန်ကြီးတွေကိုပြန်ပြောခဲ့ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းစစ်ပွဲကြတွေကြားအဖြစ်ရရေးလုံခြုံရေးကောင်စီဆုံးဖြတ်ချက်မူကြမ်းမိတ်ထူကိုပြင်သစ်နိုင်ငံအနေနဲ့လုံခြုံရေးကောင်စီဖွဲ့ဝင်တွေကိုမနေ့ကဖြန့်ဝေခဲ့ပြီးမှအခုလိုပြန်ပြောခဲ့တာလို့သံတမန်တွေကဆိုပါတယ်ဒီမူကြမ်းထဲမှာအကြမ်းဖက်တိုက်ခိုက်မှုတွေချက်ချင်းရပ်ဖို့တောင်းဆိုထားပြီးအရသာပြစ်မှတ်တွေကိုရော့ကက်ဒုံးကျည်တွေနဲ့ပစ်ခတ်နေတာပေါ်လဲကန့်ကွက်ရှုတ်ချတာပါတယ်ဒါပေမဲ့ဘယ်သူလက်ချက်ကိုတော့တကြမစွပ်စွဲထားပါဘူးဒါအပြင်အရသားတွေကိုကာကွယ်ပေးဖို့နဲ့နှစ်နိုင်ငံလုံးတည်ရှိရေးရည်ရွယ်ချက်နဲ့အစ္စရေးနဲ့ပါလက်စတိုင်းကြားအရင်ဆွေးနွေးခဲ့တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပြန်ဆဖို့လဲလုံခြုံရေးကောင်စီမူကြမ်းထဲမှာတိုက်တွန်းထားတယ်လို့ Reuters သတင်းဌာနကဆိုပါတယ်ခင်ဗျာ ဥရောပကော်မရှင်ကြီးကအဖွဲ့ဝင်နိုင်ငံတွေမှာကိုဗစ်ကာကွယ်ဆေးအစနှေးတယ်လို့ဝေဖန်ခံခဲ့ရပေမဲ့အခုတော့အောင်မြင်နေပါပြီလို့ကြေညာလိုက်ပါတယ်။ EU ဥရောပသမဂ္ဂရဲ့ကိုဗစ် -19 ကာကွယ်ဆေးထုတ်လုပ်ငန်းအချိန်တက်လာနေပြီးအမေရိကန်ကပါအမိလိုက်နေပါပြီလို့ EU ကော်မရှင်ကြီးကဒီနေ့ပြောလိုက်တာပါ။ EU ကော်မရှင်ကြီးကအဆူလာဘွန်ဒါလီယန်က EU နိုင်ငံတွေအနေနဲ့ဇူလိုင်လမကုန်ခင်အထိအရွယ်ရောက်သူပေါင်း80ရာခိုင်နှုန်းကိုကိုဗစ်ကာကွယ်ဆေးထုတ်ပေးဖို့ပြင်ဆင်ထားတယ်လို့ဆိုလိုက်ပါတယ်။ EU ကော်မရှင်ကြီးကဆက်ပြီးအခုလိုကာကွယ်ဆေးထုတ်ဖို့ရည်မှန်းထားတဲ့လူပမာဏကအမေရိကန်ရည်ရွယ်ထားတာနဲ့ထပ်တူညီပါပါပဲလို့ဆွေးနွေးပွဲတစ်ခုမှာပြောလိုက်ပါတယ်။ဒါအပြင် EU ရဲ့ကာကွယ်ဆေးလုပ်ငန်းပေါ်ဝေဖန်နေကြသူတွေခေါင်းထဲထည့်ထားတင်တာက EU အနေနဲ့အဖွဲ့ဝင်နိုင်ငံတွေအတွင်းမှာထိုးတဲ့ကာကွယ်ဆေးပမာဏအတိုင်းကြီးပကိုလည်းတန်း120တင်ဖို့ကူညီပေးခဲ့တဲ့အချက်ပါလို့အမေရိကန်ရဲ့ပြည်ထောင်ကိုပြန်ထောက်ပြခဲ့ပါတယ်။ဒါအပြင်တခြားနိုင်ငံတွေအနေနဲ့ပြည်ပနိုင်ငံတွေအတွက်အလေးမထားပဲကိုယ်တိုင်ပြည်အတွက်ပဲကိုယ်ကာကွယ်ဆေးလုံးပန်းနေချိန်မှာEU ကတော့ကဘာကြီးကနေဖဲခွာမနေပဲကိုယ်ကာကွယ်ဆေးရည်မှန်းချက်ကိုလည်းပြည့်အောင်ဆန်းဆောင်နိုင်မှာပါလို့ထပ်ထောက်ပြခဲ့ပါတယ်ခင်ဗျ။ကဘာဖလားခြေစစ်ပွဲအတွက်မြန်မာအသင်းနဲ့ကစားတဲ့နေရာမှာဂျပန်နိုင်ငံအနေနဲ့ပြည်ပမှာကစားနေကြတဲ့ဘောလုံးသမားတွေနဲ့ပဲကစားသွားမယ်လို့ကြေညာလိုက်ပါတယ်။ဂျပန်ပြည်တွင်းကဘောလုံးကစားသမားတွေမအားတာကြောင့်ဥရောပမှာသွားကစားနေကြတဲ့ဂျပန်ဘောလုံးသမားတွေကိုပဲပေးကစားဖို့ဂျပန်ဘောလုံးသစ်မန်နေဂျာကဒီနေ့ပြောလိုက်တာပါ။ဂျပန်မန်နေဂျာဟာဂျီမီမိုရီယာစုကလာမယ့်အဖက်ဂျပန်မှာကျင်းပမယ့်ဒီမြန်မာနဲ့ပွဲမှာဂျပန်ပြည်တွင်းအမှတ်ပေးပွဲဂျေလီမှာကစားတဲ့ဘောလုံးသမားတွေမအားတာကြောင့်ပါလို့ရှင်းပြပါတယ်။တကယ်တော့အရင်မတ်လမှာစီစဉ်ထားခဲ့တဲ့ဒီကမ္ဘာဖလားချေစစ်ပွဲဟာမြန်မာနိုင်ငံထဲဆက်ရနာသိမ်းခဲ့တာနဲ့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ကလည်းကိုသတ်မှတ်ထားတဲ့ရင်မှာမကျင်းပနိုင်တာကြောင့်အပြောင်းအလဲတွေပြန်လုပ်ခဲ့ရတာကြောင့်လည်းအခုလိုဖြစ်သွားခဲ့ရတာပါ။ဂျပန်အသင်းအနေနဲ့ပြီးခဲ့တဲ့ချေစစ်ပွဲမှာမွန်ဂိုလီးယားအသင်းကို14ဂိုးဂိုးမရှိနဲ့အပြည့်အသက်အနိုင်ကျဲခဲ့ပြီးမှမြန်မာအသင်းကိုလည်းအလားတူအပြည့်အနိုင်ယူသွားမှာပါလို့မန်နေဂျာမော်ရီယာစုကကြေကျော်ခဲ့ပါတယ်။ဒါအပြင်အခုလိုခြေစစ်ပွဲတွေတစ်ခုပြီးတစ်ခုအနိုင်ယူဆက်အရှင်တက်စေပြီးနောက်ဆုံးဖိုင်နယ်ခြေစစ်ပွဲအထိပါပြင်ဆင်နေတယ်လို့လက်ရှိခြေစစ်ပွဲ၅ပွဲလုံးနိုင်ရကနောက်လာမယ့်၃ပတ်တွင်တာဂျီကစ္စတန်၊ကာဂျစ္စတန်၊ဂျမေကာနဲ့ဆာဗီယာတို့နဲ့ကစားဖို့ရှိတဲ့ဂျပန်အသင်းကဆိုပါတယ်ခင်ဗျ။အိန္ဒိယမှာတော့ပြီးခဲ့တဲ့မုန်တိုင်းကြောင့်သေဆုံးသူအရေအတွက်တိုးလာနေချိန်မှာနောက်ထပ်မုန်တိုင်းကြီးတစ်ခုလည်းနိုင်ငံအရှိတ်ဘင်္ဂလားပင်လယ်ပေါ်မှာအရှိန်ယူနေပြန်ပြီလို့မိုးလေဝသခန့်မှန်းသူတွေကဆိုပါတယ်။အိန္ဒိယနိုင်ငံနောက်ပိုင်းကိုဆယ်စုနှစ်တွေအတွင်းအပြင်းထန်ဆုံးဆိုက်ကလုန်းမုန်တိုင်းဝင်ခဲ့ပြီးသေဆုံးသူအနည်းဆုံး130ရှိလာနေချိန်မှာမြန်မာနဲ့ထိစပ်နေတဲ့ဘင်္ဂလားပင်လယ်ပေါ်ဘက်မှာပါအခုလိုထပ်တည်ပေးမှုနဲ့ကြုံလာရတာပါ။သိပ္ပံပညာရှင်တွေကလည်းအခုလိုလူနေထူထပ်တဲ့ဒေသတွေမှာကိုဗစ်ဒဏ်ခံရခြင်းဆိုက်ကလုန်းတွေလည်းမကြာခဏဝင်ရောက်ပြီးပိုပြင်းထန်လာနေရတာကကမ္ဘာရာသီဥတုပြောင်းလဲပြီးပင်လယ်ပူချိန်ပိုတက်လာတာကြောင့်ပါလို့ထောက်ပြနေပါတယ်။တကယ်တော့လူအသေးကြီးများစေခဲ့တဲ့ဆိုက်ကလုန်းတောက်တဲ့တနင်္လာနေ့မှာကမ်းခြေကိုရောက်မလာခင်ကမိုးကြီးတောင်ကျရေးကျကလေပြင်းတွေလည်းတက်ခတ်ပြီးနိုင်ငံနောက်ပိုင်းနဲ့တောင်ပိုင်းမှာလူ20သေခဲ့ရပြီဖြစ်ပါတယ်။တနင်္လာနေ့နောက်ပိုင်းကဂူဂျာရတ်ပြည်နယ်ကိုတနင်္လာလေတိုက်နှုန်းမိုင်130နဲ့ဝင်ရောက်လာခဲ့တဲ့အရှင်မုန်တိုင်းကြောင့်တစ်ပင်ကြီးတွေနဲ့ဗရင်းပေါက်တွေကွဲလူပေါင်းများစွာမိပြက်လက်ခဲ့ကတိတ်ဆုံးသူလည်းတစ်ဖြည်းဖြည်းညလာနေခဲ့ပါတယ်ခင
်ဗျနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုဝင်းမင်းတို့ညင်ညာပေးခဲ့တာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်မွားတွေနဲ့ပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့ဒီနိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့အမှုသတင်းနဲ့စတင်ပါတယ်နိုင်ငံတော်ရှုဝတ်ချက်ဥပဒေပုံမှန်31ကငယ်နဲ့ရန်ကုန်မြို့မှာတရားစွဲဆိုခံထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့အမှုကိုပြည်ထောင်စုတရားလွှတ်တော်ချုပ်ကလွှဲပြောင်းယူသွားတာကြောင့်ဒီနေ့ရုံးချိန်မှာအမှုမကြားနိုင်ခဲ့ပါဘူး။နေပြည်တော်မှာတရားခွင်ကိုဒေါက်ဆန်းစုကြည်လူကိုယ်တိုင်လာမဲ့ကြားနာပွဲကိုလည်းတနင်္လာနေ့မေလ24ရက်နေ့မှာစတင်တော့မှာဖြစ်ပေမဲ့အခုချိန်ထိတော့ရှေ့နေနဲ့တွေ့ဆုံခွင့်တိုင်ပင်ခွင့်မရသေးပါဘူးဒီချင်းနေနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုမက်ခင်ဖြူတွေကပြောပြပေးမှာဖြစ်ပါတယ်ဗျာ
နိုင်ငံတော်လူဝဲချက်အုပ်တွေပုံမှ31ခငယ်နဲ့ဒွန်ဆန်းစုကြည်ကိုရန်ကုန်မြို့မှာတရားစွဲဆိုထားတဲ့အမှုအတွက်ဒီနေ့ရန်ကုန်ရှိပိုင်းခရိုင်တရားရုံးမှာရုံးချင်းရှိပေမဲ့လည်းဒီအမှုကိုပြည်တော်စုတရားလွှတ်တော်ချုပ်ကတောင်းယူသွားတာကြောင့်ရှိပိုင်းခရိုင်တရားရုံးမှာအမှုမရှိတော့တဲ့အတွက်မကြားနာနိုင်ခဲ့ပါဘူးပြည်တော်စုတရားလွှတ်တော်ချုပ်ကအမှုကိုယူသွားတယ်ဆိုတာဘာအတိပဲလဲဆိုတာအတိအချာမပြောနိုင်ဘူးလို့ရန်ကုန်ကဒေါ်ဆန်းစုကြည်ရဲ့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေအဖွဲ့ကဒေါ်ဆန်းမာလာညွန့်ကပြောပါတယ်
။ဒီ
နေ့ရုံးတဲ့ရနေညီမဟိုအစီပန်းခံရအမှုကိုပြောင်းသူတရားလွတ်သွားပြီးယူသွားတယ်ဆိုတော့အမားတို့ရုံးတဲ့မှာဘာမှမရှိဒီရုံးကအမှုမရှိတော့အမားတို့ရုံးတဲ့မှာပြန်ချင်းပေးပါနေ့ရုံးတဲ့ကဟို NDO ရော Video Conference နဲ့အဲ့ဒီအစီပန်းခံတရားသူကြီးကပြောလာတယ်ပြောသူတို့သူတို့ကပြောတဲ့ Video Conference ကိုအဲ့ဆရာကအမားတို့ရုံးရှိမှာလက်တော့မခွင့်ပြအဲ့ဒီရဲ့အမိုင်းစင်ညာကောင်းပါလေပြီးတော့မှအဲ့ဒီနောက်ဆုံးဘာပြောချင်သေးလဲလို့သူကဘောင်ဆက်စုကိုမေးတဲ့အခါကျတော့မှအဲ့ဒီရရှင်းနေ9ရောက်လုံးနဲ့တွေ့ချင်ပါလေလို့သူကအဲ့လိုပြောတယ်ပုံမှန်ဖြစ်မလဲဆိုတာတော့အမလည်းအဲ့ဒါတော့ပြောမပြောတော့မပြောတတ်ဘူးသုံးရက်နေ့တိုင်းတော့တကူကူတော့ဟိုကဖြစ်မှာပေါ့ညီမဒီသားထဲမှာတော့သူတို့ဘလို့စီစဉ်မယ်ဆိုတာတော့အမတို့မသိဘူးသုံးရက်နေ့ရုံးစိတ်ကတော့အမအခြေပိုင်းခံရုံးကိုပဲသွားမယ်ဒါပေမဲ့ဘာသူ့သူ့ရုံးမှာတော့အမှုလည်းမရှိတဲ့အတွက်သူကတော့ဟိုစီစဉ်တဲ့ကိစ္စတော့အမတို့ပြောမယ်လို့ထင်ပါ
ဒွန်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားမစ္စတာရှောင်းတာနန်စီမှာတွေ့ရှိခဲ့ရတဲ့ဆက်ရွက်စတဲ့အနေနဲ့ပတ်သက်ပြီးတော့ဒွန်ဆန်းစုကြည်ကိုနိုင်ငံတော်လှုပ်ဝက်ချက်အဥပဒေပုံမှ31ကငယ်နဲ့ရန်ကုန်မှာတရားစွဲထားတာပါ။ရန်ကုန်ကအမှုကိုပြည်ထောင်စုတရားလွှတ်တော်ချုပ်ကလုတ်ပိုင်ခွင့်နဲ့တောင်းယူသွားတာကြောင့်နောက်ယုံချင်းတွေကိုမူလစွဲဆိုထားတဲ့ဒီရန်ကုန်အရှိပိုင်းခရိုင်တရားရုံးမှာစစ်ဖြစ်မစစ်ဖြစ်ဆိုတာရှင်းရှင်းလင်းလင်းမသိရပါဘူး။စစ်တပ်ကအာဏာသိမ်းလိုက်တဲ့ဖေဖော်ဝါရီလ၁ရက်နေ့ကဒွန်ဆန်းစုကြည်ကိုဖမ်းဆီးပြီးနေပြည်တော်နဲ့ရန်ကုန်မှာစုစုပေါင်းအမှုပေါင်း9ခုနဲ့တရားစွဲထားတာပါနေပြည်တော်မှာပုံမှန်5ခုနဲ့အမှုက6ခုနောက်ရန်ကုန်မြို့မှာတော့ပုံမှန်1ခုနဲ့အမှု1ခုစုစုပေါင်းအမှု9ခုရင်ဆိုင်နေရတဲ့ဒွန်ဆန်းစုကြည်ဟာအခုချိန်ထိသူ့ရဲ့ရှေ့နေတွေနဲ့တွေ့ဆုံဆွေးနွေးခွင့်မရသေးပါဘူးနေပြည်တော်ကအမှုတမှုကတော့သမရဦးဝင်းမြင့်နောက်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့နဲ့အမှုတွေတွေဖြစ်ပါတယ်သူတို့အားလုံးအကျိုးဆောင်ရှေ့နေတွေနဲ့တွေ့ဆုံခွင့်မရကြသေးပါဘူး။နေပြည်တော်ကဒေါန်ဆန်းစုကြည်ကိုအကြေကျုပ်ချထားတဲ့သူ့နေအိမ်ရှေ့နားမှာအထူးတရားရုံးတစ်ခုလုပ်ပြီးမေလ24ရက်ရုံးချင်းကြရင်အွန်လိုင်းကမဟုတ်ဘဲနဲ့လူကိုယ်တိုင်လာရောက်ကြားနာဖို့တရားသူကြီးကညွှန်ကြားထားပါတယ်။တနင်္လာနေ့ရုံးချင်းကိုရှေ့နေတစ်ဖွဲ့လုံးတက်ဖို့စီစဉ်ထားတာနဲ့ပတ်သက်လို့ဒီရှေ့နေဖွဲ့ထဲမှာပါတဲ့ဒေါ်မင်းမင်းစိုးကအခုလိုပြောပါတယ်
။ပုံမှန်ဆိုရင်တော့ကျွန်တော်တို့အခုဒီပါဝါတင်ထားတဲ့ရှေ့နေတွေအကုန်လုံးကဝင်လို့ရပါပြီရှင်။အခုတော့ဆက်ဆက်ကျွန်တော်တို့သွားကြမှာကတော့တမရဲ့ဆောက်ခက်မောင်စော်ရဲ့အဲရန်ကုန်မှာရန်ကုန်ရှေ့နေဖြစ်တဲ့ကျောက်ကြီးဝင်းနဲ့ကျွန်တော်တို့ဆမ်းမလာညွန်အပြင်ကိုကျွန်တော်တို့နေပြည်တော်မှာရှိတဲ့ဦးသက်မောင်ဆိုတဲ့ရှေ့နေကျွန်တော်တို့၅ဦးကတော့သွားမှာပါရှင်။တခြားအမှုတွေနဲ့တော့မတူဘူးပေါ့နော်။ကျွန်တော်တို့ကဒီအခုအနေထားမှဆိုရင်ဘယ်လိုစိန်ခေါ်မှုတွေ့ရလဲဆိုကျွန်တော်တို့ဒီအမှုလိုင်းဆဲတဲ့အခါမှာအဲဘယ်လိုခုခံမလဲဆိုတဲ့ခုခံချေပိုင်ရန်ကြောင်ဆဲတဲ့အခါမှာကျွန်တော်တို့အခက်အခဲရှိရပါချင်း။အဲဒါပေမဲ့တွေ့ရပြီဆိုတဲ့အခါမှာတော့ဒါသမျိုးပြောင်းသွားမှာပေါ့နော်။အခုလောလောဆယ်ဆယ်မှာကျွန်တော်တို့လမ်းကြောင်ဆဲဖို့အတွက်ကတော့တော်တော်လေးခက်ခွဲရှိပါတယ်ချင်
း။ဒွန်ဆန်းစုကြည်ကိုစုစုပါအမှုခုနှစ်မှုဆွဲဆိုထားပေမဲ့အမှုတွေကိုစတင်စစ်ဆေးတာမရှိသေးတဲ့အပေါ်မှာဒွန်ဆန်းစုကြည်ကမေးခွန်းထုတ်ထားပါတယ်။တနင်္လာနေ့ရုံးချင်းကြရင်အမှုတွေကိုစတင်စစ်ဆေးမလားဆိုတာကိုမပြောနိုင်သေးဘူးလို့အမှုလိုက်ရှင်းတွေကပြောပါတယ်။ဒေါ်ဆန်းစုကြည်ဟာပို့ကုံတွင်းကုံဥပဒေပုံမှန်8ဆက်သွယ်ရေးဥပဒေပုံမှန်69အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှန်905ခါခွေနိုင်ငံတော်ကြီးညိုပြက်အောင်လှုံ့ဆော်မှုဥပဒေပုံမှန်114ခါကြီးအပြင်တဘာဝဘေးအန္တရာယ်ထိန်းသိမ်းကာကွယ်ရေးဥပဒေပုံမှန်25နဲ့အမှုက2မှုစုစုပေါင်းနေပြည်တော်မှာတင်အမှု6မှုနဲ့ဒေါန်ဆန်းစုကြည်တရားရင်ဆိုင်နေရတာပါနိုင်ငံတော်ကြီးညိုပြက်အောင်လုံမှုဥပဒေပုံမှန်114ခါကြီးနဲ့အမှုမှာဒေါန်ဆန်းစုကြည်သမရဦးဝင်းမြင့်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ကအမှုတရွဲတဲ့ဖြစ်ပါတယ်ရှင်
မကင်ဖြူရေးပြောပြတော့တာဖြစ်ပါတယ်အခုတစ်ခါတော့ရွေးကောက်ပွဲကော်မရှင်ကလုံမဲ့ပွဲပေါ်မှာရခိုင်ပါတီတွေရဲ့သဘောထားကိုပြောပြကြပါတယ်ရွေးကောက်ပွဲဆိုင်ရာဥပဒေတချို့ပြင်ဆင်မဲ့ကိစ္စဆွေးနွေးဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ကဖိတ်ကြားထားတဲ့ပွဲကိုစစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်နေတဲ့ရခိုင်မျိုးသားပါတီ ANP ကတက်ရောက်မှာမဟုတ်ဘူးလို့ပါတီပြောခွင့်ရကပြောပါတယ် ANP ပါတီကမတက်ပေမဲ့ဒေါက်တာအေးမောင်ဦးဆောင်တဲ့ရခိုင်ဦးဆောင်ပါတီ AFP ကတော့ဒေါက်တာအေးမောင်ကိုယ်တိုင်တက်ရောက်မှာဖြစ်ပါတယ်ရန်ကုန်ကလာတဲ့ဒီသတင်းပြည်စုံကိုကိုငင်းညာပြောပြပေးမှာဖြစ်ပါတယ်ဗျာ
လွတ်တော်မှာလူဦးရေအချိုးကျကိုစားပြုနိုင်ရေးနဲ့ရွေးကောက်ပွဲဆိုင်ရာဥပဒေတချို့ကိုပြင်ဆင်ဖို့အတွက်နိုင်ငံရေးပါတီတွေကိုရှင်းလင်းပြောပြဖို့အာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီကအသစ်ဖွဲ့စည်းထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ကနိုင်ငံရေးပါတီတွေကိုဖိတ်ကြားထားပါတယ်နေပြည်တော်မှာမနက်ဖြန်လုံးမဲ့ဒီပွဲကိုတက်ရောက်နိုင်မှာမဟုတ်ဘူးလို့ရခိုင်မျိုးသားပါတီ ANP ကပြောပါတယ်နာဆာကစစ်ကောင်စီထဲမှာANB ပါတီပြောခွင့်ရဒေါ်အေးနုစိန်ကအဖွဲ့ဝင်ဖြစ်ပါဝင်ပါတယ်အခုလိုပါဝင်နေပေမဲ့လည်းပါတီဘက်ကတောင်းဆိုချက်တွေကိုစစ်ကောင်စီကမလိုက်လျောတာကြောင့်စစ်ကောင်စီနဲ့ဆက်လက်မပူးပေါင်းဖို့တိုက်တွန်းပြောဆိုမှုတွေရှိနေချိန်မှာစစ်ကောင်စီကစီစဉ်တဲ့ပွဲကိုမတက်ဖို့ဆုံးဖြတ်တာဖြစ်ပါတယ်ဒ ဒါပေမဲ့လည်း AMB ပြောခွင့်ရဥဖေတန်းကတော့ UEC ဖိတ်တဲ့ပွဲမတက်တာတပိတ်မှောက်တာမဟုတ်ဘူးလို့ပြောပါတယ
်တင်းမူအဖွဲ့ဥက္ကဋ္ဌအဖွဲ့နှိမ့်နိုင်အစည်းအဝေးအရာပေါ့နော်သူတို့စီကကျွန်တော်အဆင့်ကျတာရယ်ပြီးတော့ဒီပါတီဥက္ကဋ္ဌအင်တာဗျူးတစ်ခုမှာတွေ့တာရယ်အချက်တွေကိုအခြေခံသုံးသပ်ပြီးတော့ပြောရရင်ပေါ့အဲဒီအစည်းအဝေးကိုတချို့ကလည်းဒီစစ်ကောင်စီကိုဟောနော်ဟိုတပိတ်မှောက်တဲ့အနေနဲ့မတက်ဘူးဆိုတော့အဲသဘောထား comment တွေပေးကြတာပေါ့အဲဒါမဲ့ခုနကပြောဆိုချက်တွေအရတော့ကျွန်တော်တို့ဒီမိမိရဲ့ပါတီရဲ့အခြေအနေပေါ့နော်ဟောဒါပရိသေးမှာအခက်အခဲတွေပေါ့နောက်ပြီးတော့တော်ရေးလာရေးအချိန်မပြေမှုတွေကအစကျွန်တော်ပြုံးခနဲ့ကျုံစာကြီးတက်ရောက်ဖို့မလွယ်ဘူးဆိုတော့အဲသဘောထားတော့သိရပါတယ်နတ်ဆက်ကကလှုပ်တဲ့ UC ကလှုပ်တဲ့အစီဝေးမှုလို့မတက်ဘူးဆိုတော့အတိတ်ပဲတော့မဟုတ်ပါဘူးပါတီရဲ့အခက်အခဲတစ်စုံတစ်ရာအခက်အခဲရောက်မတက်ဒါလိုပဲကျွန်တော်တိရပါရခင်ဗျာနော
်ရခိုင်ပြည်နယ်ထဲမှာလူလူထောက်ခံမှုအများဆုံးရထားတဲ့ရခိုင်မျိုးသားပါတီ AMB အနေနဲ့အာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီနဲ့ပူးပေါင်းပြီးနောက်ပိုင်းပါတီတွင်သဘောထားကွဲလွဲမှုတွေရှိနေသလိုရခိုင်ပြည်သူတွေကြားဝေဖန်မှုတွေလည်းရှိနေတာပါလက်ရှိအချိန်မှာလည်းစစ်ကောင်စီနဲ့လမ်းခွဲရေးနဲ့ပတ်သက်ပြီးပါတီတွင်သဘောထားကွဲလွဲမှုတွေရှိနေတယ်လို့ရခိုင်ပြည်နယ်အရေးလေးလာသုံးသပ်သူကိုထွန်းကြည်ကပြောပါတယ
်စစ်ကောင်စီနဲ့နေပြီးတော့ဒီ AMB ပါတီကပူပေါင်းပြီးတော့ဒီလောက်ဆောင်ကြတာပဲရှိရဲ့အခုကဒီမလောက်ဆောင်တော့ဘူးဆိုပြီးတော့လည်းပြန်ပြီးတော့ထုံဖြတ်ကြတယ်ရှာနေကြတယ်ပေါ့နော်ဆိုတော့ AMB ပါတီကမူကိုအရှိခံထားတဲ့ပုံစံမျိုးဟောက်မနေပင်နဲ့ပါတီမှာလက်ရှိအရှင်ကြီးစားပေါင်းတွေကလက်ရှိအရှင်ကြီးကဒီဟောပေါ့နော်ဒီလူချင်းချင်းရဲ့ဇာတိကဒီတယောက်နဲ့တယောက်ဇာတိကအိမ်အားပြန်ဆန်မှုတွေကခုတ်ရှင်ကြီးကျွန်တော်တို့ဟိုမြင်နေရတယ်ဒီကနေ့ဒါဆက်ပြီးတော့သွားမယ်ဆိုလို့ရှိရင် AMB ကအခုကြံတဲ့လူတွေတော့ထပ်ပြီးတော့ဟိုထပ်ပြီးတော့ကျွန်တော်တို့ကိုးနံတဲ့အခြေအနေမျိုးမြင်နေရတယ်ပေါ့နော်။ဘာကြောင့်ဆိုတော့အခုစစ်ကောင်စီနဲ့ပေါင်းလိုက်တဲ့အခါမှာတချို့ကဒီတချို့ကနေပြီးတော့ဟိုမပေါင်းတော့ဘူးဆက်ဆက်မလုပ်တော့ဘူးဆိုပြီးတော့ဟိုထောက်ပြန်တယ်။အဲ့ဒါကိုပဲဒီမူဝါဒရေးရာဥဆောင်ကော်မတီကလူတချို့ကဒါတရားမဝင်ဘူးဆိုပြီးတော့ပြန်ပြောတာမျိုးရှိကလေးကဒီရှိတဲ့မူဝါဒရေးရာဥဆောင်ကော်မတီအပါအဝင်အဲဒါကြေရှင်းရှာနေတဲ့လူကိုရောက်ချိန်မှာကိုနိုင်ကအများကြီးကွေးနေဆိုတာကျွန်တော်တွေ့တယ်ပေါ့နော်ဒါက AMB ပါတီရဲ့ဟိုဖြစ်တယ်မှုလို့ပဲပြောရမှာပေါ့စာအကြီးကကွေးလာတာဒီနှစ်ထိပါပဲ
စစ်ကောင်စီမှာအဖွဲ့ဝင်ဖြစ်ပါနေတဲ့ဒေါ်အင်းနုစင်ရဲ့ AMB ပါတီက UEC ရဲ့မနက်ဖြန်ကပွဲကိုမတက်ပေမဲ့ဒေါက်တာအေးမောင်ဦးဆောင်နဲ့ရခိုင်ဦးဆောင် AFP ပါတီကတော့တက်ရောက်မှာပါဒေါက်တာအေးမောင်ကိုတိုင်ဆွေးနွေးပွဲတက်ရောက်မှာဖြစ်ပေမဲ့လည်းပါတီအနေနဲ့တီးကြဆွေးနွေးစရာမရှိသလိုအစည်းအဝေးကနေတစုံတရာမျှော်လင့်ထားတာမရှိဘူးလို့ရခိုင်ဦးဆောင်ပါတီပြောခွင့်ရဦးကျော်စောဦးကပြောပါတယ
်အဲ့ဒီမှာပေါ်ပေါက်တဲ့ကိစ္စတွေကိုမူတည်ပြီးတော့ဆွေးနွေးတော့ပါလိမ့်မယ်ကျွန်တော်တို့ကိုယ်စားလှယ်ဒေါက်တာအေးမောင်အနေနဲ့ပေါ့လေခုဆွေးမရှိပါဘူးခင်ဗျအတူတူရကြမှာမျှော်လင့်ထားဖို့ခင်ဗ
ျဒေါက်တာအေးမောင်ဦးဆောင်နဲ့ရခိုင်ဦးဆောင်ပါတီ AFP အနေနဲ့စစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်မှုတွေအခုချိန်ထိတော့မတွေ့ရသေးပါဘူးပါတီဥက္ကဋ္ဌဖြစ်တဲ့ဒေါက်တာအေးမောင်ဟာပြီးခဲ့တဲ့ NLD အစိုးရလက်ထက်ကနိုင်ငံတော်ပုံကံမှုနိုင်ငံတော်အကြီးညိုပြက်စီမှုစတဲ့ပုံမှတ်တွေနဲ့ထောင်ဒဏ်နှစ်20ချမှတ်ခံခဲ့ရပြီးအာဏာသိမ်းစစ်ကောင်စီလက်ထက်ပြီးခဲ့တဲ့ဖေဖော်ဝါရီလ12ရက်နေ့ကလူငယ်ချမ်းသာခွင့်နဲ့ပြန်လည်လွတ်မြောက်လာခဲ့ပါတယ်စစ်ကောင်စီကဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်ဖြစ်ပေမဲ့လည်းလုပ်ငန်းသဘောအရဆက်ဆက်လှုပ်ဆောင်ဖို့လိုအပ်လာရင်လှုပ်ဆောင်သွားမယ်လို့ရခိုင်ဦးဆောင်ပါတီကသဘောထားထုတ်ပြန်ထားပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ26ရက်နေ့ကပြုလုပ်ခဲ့တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC နဲ့နိုင်ငံရေးပါတီတွေတွဲဆောင်ပွဲတုန်းကလည်းရခိုင်ဦးဆောင်ပါတီ AFP ကလည်းတက်ရောက်ခဲ့ပါတယ်။ရခိုင်မျိုးသားပါတီ ANP လည်းအဲ့ဒီတုန်းကတက်ရောက်ခဲ့ပါတယ်ခင်ဗျာ
။ကိုငင်းညံပြောပြတော့ဖြစ်ပါတယ်။မကြာခင်မှာတော့နိုင်ငံတော်ကဒီနေ့ဇန်နာပြပွဲနောက်ဆုံးအခြေအနေကိုပြောပြသွားဖို့ရှိပါတယ်။ဒီမတိုင်ခင်အခုတခါတော့ချင်းပြည်နယ်ဘက်ကတိုက်ပွဲသတင်းကိုအလဲပေးကြပါတယ်။ချင်းပြည်နယ်ဟာခါမြို့မှာဒေသခံကာကွယ်ရေးချင်းလန်းဒီဖန့်စ်ဖော့စ်အဖွဲ့နဲ့စစ်ကောင်စီတပ်တွေကြာကူရပိုင်းပြစ်ခတ်တိုက်ခိုက်မှုတွေရှိနေတာကိုနှစ်ဖက်တောင်းဝန်ရှိသူတွေကအတည်ပြုပါတယ်တိုက်ခိုက်မှုတွင်စစ်တပ်ဘက်က၂ယောက်ထပ်မနေထဏ်ရာရခဲ့ပါတယ်ဟာခါမျိုးဘက်မှာဖြစ်နေတဲ့တိုက်ပွဲတွေအကြောင်းကိုတော့ VOA သတင်းတော့နိုင်ကွင်းအင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
စစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံကာကွယ်ရေး CDF ဟာခါတပ်ဖွဲ့တွေကြာအခုရပိုင်းတိုက်ပွဲတွေဖြစ်နေတာမှာမေလ19ရက်နေ့ဗုဒ္ဓနေ့ကဟာခါမတူပြည်လမ်းဘက်မှာနေမည်ရှင်းလင်းရင်လှုပ်ဆောင်တဲ့စစ်ကောင်စီတပ်ဖွဲ့ကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ CDF တပ်ဖွဲ့ပြန်ကြားရေးတာဝန်ခံက VOA ကိုပြောပါတယ်
မင်းကသူကလုံခြုံရေးတွေနေနေလှုပ်တဲ့ဖွဲ့တွေကကျွန်တော်ခြံကိုပြီးတော့ပတ်ဖြစ်တယ်ဒီကျွန်တော်တို့ဒီမဟာခါမတူပြည်ဟာခါမတူပြည်အခါမတူပြည်
ကျွန်တော်တို့ကတော့ကျွန်တော်တို့မျက်စိရှိမှာပွဲချင်းတွေတွားလိုက်ပွားခုနှစ်ယောက်အခုလိုခြုံငူပြခပြီးစီဒီအက်တာဖွဲ့တွေပြန်ဆုတ်ခွာခြင်းကြံခဲ့တဲ့မော်တော်ဆိုင်ငယ်တွေမိရှုခံခဲ့ရတယ်လို့ဟာကမြို့ခံလူကပြောပါတယ်ဒီစကူရနေရာမတူပြီမှာဖြစ်တာမတူပြီဟာကလမ်းပေါ့နော်တို့ယာယီခံချထားတဲ့နေရာမှာတိုက်ပွဲဖြစ်တာပေါ့နော်အဲဒီမှာကြော်ဝိုက်ကြွယ်ဖြစ်တော့တက်ပြန်ဆုတ်တာပေါ့နော်
ตรงนี้นะนานๆจะเอามาบ่เนาะเราที่ฮักๆเนี่ยลงเจียวนามาชื่อเราที่คณะทั่วๆเราเนี่ยนานๆเนี่ยเนี่ยเอาดิรู้สึกตาเวลาที่เดี๋ยวเราลากไปแค่พวกอย่างเช่นมาเราได้ไปติดเตะเพราะว่าลุงยิ่งเนี่ยยาวกว่าเช่าเทลงเนี่ยเราเราจะเปลี่ยนเท่าไหร่เราพี่เราที่เมื่อปีมาสองล้านสองมาเลยจะขาดติดเตะเอริฮัตเจอโคนายสินายจับบ่เนาะเราจะคู่กับที่ฮักๆเนี่ย
เนี่ยไปเนี่ยพี่เนี่ยบอกเวลาเสียชีวิตเนี่ยสักกูเนี่ยตายป่วยด้วยสิ่งของสิ่งที่เป็นการเสียยากจะสูงมีนั่นแสดงว่าตายยากที่แค่ไหนลูกหากสิ่งที่เอฟทัฟเฟ่เป็นการพิสูจน์ไม่ได้ฟิวอินเนี่ยตีชาติมีอยู่ในแค่บ้าบุหากอยู่มาช่วยเนี่ยตายป่วยชนิดเนี่ยพัฒน์ลูกสิ่งของสิ่งพิจารณาผู้เชี่ยวชาญมันต้องการคุณลูกพิจารณาเลยอันนี้ก็มันเนี่ยเรียนอะไรก็เนี่ยเราทำมาแล้วหากใครจะทำแบบนี้ก็คุณลูกเขาลองมาเจอรู้แต่จำเป็
ဒီကတလုံးတို့တနာတလက်ဖန်းစီရမလားရှိရဲကျွန်တော်တို့ပြစစ်တီဒါနှုတ်တုံးတော့အနေနဲ့ထိကြတာရရှိရရှိပါတယ်ဗျာဇန်နဲ့ဖြစ်စင်တော့မရှိပါဘူးစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဟာခမ်းမြို့မှာစစ်တပ်ကစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြခဲ့တဲ့လူငယ်
60代前后，南昆平漂漂多了哇！古老的那三大表外，农村区那几个鸡鸭嘛，人工又嘛，农村里真正插入蓝毛特，几代三大表目里没露南街的三大表是江的处，地里头变脱了，味道是啊那对木谷干过三大表给家吧的，三大表外的部门楼里的没有多苗苗嘛咯，农村里的铺味道真正拉拉江要盘子里苗拉拉江嘛，几代三大表外的老铺开开了的路，三大表刚上那个表外的。
ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုမဆုမုံကပြောပြပေးမှာဖြစ်ပါရဗျာ။ရန်ကုန်မြို့ရဲ့နေရာဆုံးမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေကအရွက်ဝတ်တွေနဲ့လှည့်လည်စောင့်ကြည့်နေတဲ့အတွက်ပြီးခဲ့တဲ့ရက်ပိုင်းတွေကလမ်းပေါ်တွေထွက်ချီတဲ့ဆန္ဒပြဝဲတွေမလုံနိုင်ခဲ့ကြပေမဲ့ဒီကနေ့မှာတော့မြို့နယ်အလိုက်တပိတ်တချို့နဲ့ညီညာဆင်နွှဲရန်ကုန်တိုက်ပွဲဆိုတဲ့တပိတ်စစ်ကြ
ရှိမှာကဖင်းအောင်ငန်းပေါ်မှာလည်းကျွန်တော်တာညီညာရှိအောင်ကျွန်တော်ဒါညီညာချင်းတို့ကျွန်တော်တိုက်ပွဲတွေတပည့်ချစ်ဆောင်ပြောင်းရှေ့အဲ့နှစ်ကြောင်းတော့ကျွန်တော်ကြည့်ရတယ်။ကျွန်တော်ကမာဇင်တော့ကျွန်တော်ရက်ကွက်တယ်မှာပေါ့နော်ကျွန်တော်ရက်ကွက်တယ်တပည့်ကြီးနဲ့ကျွန်တော်ချင်းပါကြတယ်။အင်အားကတော့ကျွန်တော်တို့အများကြီးတော့မပါလာကျွန်တော်ကလုံရည်ရဲ့ဖြစ်တဲ့ကျွန်တော်အင်အားဆန်အားဦးဆ ေတာမျိုးဒါရောက်ရှိကြပါရင်
ဆန္ဒပြအင်အားများတဲ့မုံရွာမြို့မှာလည်းစစ်တပ်ကနေစောင့်ကြည့်နေတဲ့ကြားကမုံရွာပင်မစစ်ကြောင်းနဲ့တက္ကသိုလ်ကျောင်းသူကျောင်းသားတွေပါဝင်တဲ့အင်အား300လောက်ရှိတဲ့ဆန္ဒပြသူတွေဟာဒီကနေ့မှာတော့အယောင်ဆုံးစာရွက်တွေပေါ်မှာစစ်ကြုံပညာရေးအလို့မရှိဆိုတဲ့စာသားတွေရေးသားကင်ဆောင်ပြီးလှည့်လည်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်ကျုပ်ခွဲဖန်းစည်းမှုတွေစစ်တပ်ကနေလုံနေတဲ့ကြားကသူတို့ဘာကြောင့်အခုထိလမ်းပေါ်ထွက်ဆန္ဒပြနေကြရပါသလဲဆိုတာကိုတော့မုံရွာလူလူတပိတ်တိုက်ပွဲဥဆောင်ကော်မတီအဖွဲ့ဝင်ကိုခန့်ဝေဖြိုးကပြောပြပါဗျ
။လမ်းမပေါ်မှာသူတို့တန့်ကျင်တဲ့တပိတ်စစ်ကြောင်းတွေကိုသူတို့ကလည်းထိမ့်သိမ့်ဖို့ဟာဖြိုခွင်းဖို့ကြသူတို့မှလည်းအခက်ခဲတွေရှိရပါတော့။ဒီသူတို့အနေနဲ့ဒီကိစ္စကိုကင်တွယ်ရခက်တယ်ပေါ့နော်။တကယ်လို့သူတို့ကင်တွယ်လိုက်တယ်ဆိုရင်လည်းအကြံပန်းနဲ့ဆိုတော့သူတို့ပြည်သူတွေရဲ့အမြင်မှောင်နိုင်ငံတကာစာမျက်နှာမှောင်သူတို့လက်မရပို့ဖို့ပြတ်တယ်ပေါ့နော်။အဲ့ဒါကျွန်တော်တို့ကအဲ့ဒါပြင်ပြီးနောက်တစ်ခုကစစ်ကြောင်းတွေကထွက်ရှိနေတာသူတို့ကိုအခုချိန်ထိကျွန်တော်တို့ကအနိုင်မခံအရှုံးမပေးစိတ်သက်နဲ့ပေါ့နော်။ ဆန့်ကျင်နေတယ်ကျွန်တော်တို့ဒီဘယ်တော့မှသူတို့အုပ်ချုပ်နေသူကြီးကတော့အမြဲတမ်းပဲဆန့်ကျင်နေတယ်ဆိုတဲ့ဟာပြည်နေမှုကြီးချားတဲ့ဟာနဲ့အခုချိန်ထိထွက်နေရပြ
ဆရာနာတိမ်းပြီးကလေးကနေ့စဉ်မပြတ်ဆန္ဒပြပွဲတွေရှိနေတဲ့တဝဲမြို့မှာလည်းညနေ၄နာရီလောက်မှာတပ်ပေါင်းစုတပိတ်စစ်ကြောင်းထွက်ဆန္ဒပြပါတယ်ဒီကနေ့မနက်ပိုင်းကြက်စားပြင်ရက်ွက်ကိုစစ်ကား၈စီးနဲ့စစ်ကောင်စီတပ်တွေဝင်ရောက်စစ်ဆေးပြီးတအူးကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့တပိတ်စစ်ကြောင်းမှပါဝင်သူကပြောပြပါတယ
်မနက်ပိုင်းကကြက်စားပြင်ကိုစစ်ကား၈စီးလို့ဆင်းလာပြီးတော့ပေါ့နော်ရှာဖွေရာတွေလုပ်တယ်စစ်ဆေးမြင်းများတာတွေလုပ်တယ်ပေါ့နော်အဲ့ဒီမှာကျွန်တော်တို့ပြည်သူတအူးဖမ်းခံခဲ့ရတယ်မှာသူကဒွေစီရင်တစ်ချင်ဒီတက်ဖွဲ့မှုလည်းဖြစ်တယ်ပြီးတော့ဒီအခုလက်ရှိဒွေမှာကိုဗစ်နဲ့ဒီကုသနေတဲ့ဒီလိုဖြစ်ရရဲ့တောင်းခံဆရာလည်းဖြစ်တယ်ပြီးတော့ဒီရရွာရေးတွေမှာလည်းဆောင်ရွက်နေတဲ့သူတူလည်းဖြစ်တယ်မှာဘာကြောင့်ဖမ်းတော့ဖမ်းသွားတယ်ဆိုတာတော့အတိအကျမသိရသေးဘူးမှာ
နေ့စဉ်တပိတ်စစ်ကြောင်း၄ကြောင်းလောက်ထွက်လေရှိတဲ့သခိုင်းတိုင်းကလေးမျိုးမှာဒီကနေ့မှာတော့စုရဲ့နေရာမှာစစ်ကောင်စီတပ်တွေဘက်ကစောင့်ပြီးတော့ဖမ်းတာကြောင့်စစ်ကြောင်းတစ်ကြောင်းမထွက်နိုင်ခဲ့ပါဘူးစစ်တပ်ကနေ့နေ့ညညရှာဖွေဖမ်းဆီးနေတာကြောင့်ကလေးမျိုးနယ်မှာဒီရက်ပိုင်းတွင်လူ၁၀ဦးလောက်ဖမ်းခံထားရပါတယ်ဒီကနေ့မှာလည်းမင်းတက်စစ်ပြေးဒုက္ခတဲ့ပြည်သူတွေအတွက်အလူငွေလာထုတ်သူတူအူကိုဖမ်းဆီးသွားတယ်လို့ဒေသခံတူအူကပြောပါတယ
်ညရီမဟုတ်ဘူးနဲ့နေ့လယ်ဒီနေ့ပိုင်းနေမှာဟိုအဖမ်းကြီးတွေကများတယ်ဒီဖမ်းမိတဲ့လူတွေရဲ့ဆက်ဆက်ပြီးတော့ပေါ့နော်ဒီလောလောဆယ်မှာဟိုလူ၁၀ယောက်ကျော်တော့မှာပေါ့နော်ဒီကလေးမျိုးရာဇဝင်ဆိုတဲ့ရွာမှာဆိုရင်၅ယောက်ဖမ်းတယ်နောက်တဟန်းဘက်မှာလည်းဖမ်းတယ်ပေါ့နော်မနီးရဒီနေ့မနေ့ဆိုရင်ဒီမင်းတက်ကနေဒီမှာကလေးမျိုးမှာဒီဆစ်ဆောင်တွေအတွက်ဒီရိခာတွေပါဒီလူခံမှုလာတဲ့လူတော်တင်းရလို့ဖမ်းတော့တယ်ပေါ့နော်နောက်ပြီးတော့မြို့သားရက်ဆွဲမှာဆိုရင်လည်း၃ယောက်ခံတယ်လို့ပြောတော့ဖမ်းဆီးတွေတော့အများကြီး
နေ့စဉ်ဆန္ဒပြနေတဲ့မန္တလေးမြို့မှာလည်းတပ်ပေါင်းစုစစ်ကြောင်းတန်ခါတပိတ်စစ်ကြောင်းတွေအပြင်ဆန္ဒပြတပိတ်စစ်ကြောင်းတွေကရင်ကားထက်ပိုပြီးတော့များလာပါတယ်တက္ကသတပိတ်စစ်ကြောင်းပညာရေးတပိတ်တွေနဲ့ပသိမ်ကြီးမြို့နယ်အောင်မြေသားစံနဲ့ချမ်းမြသားစီမြို့နယ်တွေမှာပါဒီကနေ့တပိတ်စစ်ကြောင်းတွေထွက်ပြီးတော့ဆန္ဒပြကြပါတယ်ဖားကန်းဘတ်မှာလည်းအရင်နေ့ကထက်အင်အားပိုများပြီးတော့လမ်းပေါ်ထွက်ဆန္ဒပြကြပါတယ်မုံရွာလောင်းလုံးပခုတ်ကူမိုးကောင်းမြိုင်နဲ့ရင်းမပင်မြို့တွေမှာလည်းပျောက်ကြားတပိတ်ရွာတွင်တပိတ်ဈေးတပိတ်တွေဆင်နွှဲပါတယ်။ဒဇယ်ပကံညောင်ဦးဘူးတလင်းဘက်မှာလည်းလူတွေလမ်းလျှောက်ချီတက်ဆန္ဒပြပါတယ်။ရန်ကုန်မြို့အပါဝင်မြို့တချို့မှာတော့ဘုံပေါက်ကွဲမှုတွေဖြစ်ခဲ့ပြီးတော့မပေါက်ကွဲသေးတဲ့ဘုံကိုရှာဖွေတွေ့ရှိတာတွေလည်းဒီကနေ့ဖြစ်ပွားခဲ့ပါတယ်ရှင်
။ဘတ်စုံမပြောပြသွားတာပါ။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာပါ။ဒီထဲကမှအရင်ဆုံးတော့ဦးအောင်ခင်ရဲ့မြန်မာရေး30ချက်ကိုနားဆင်ရမှာပါ။ဆရာနာရှင်စနစ်ညီကုန်းချုပ်ပြီးဒီမိုကရေစီဒလစ်ကျင့်သုံးနိုင်ရေးအတွက်မြန်မာပြည်မှာနှလုံးရည်တိုက်ပွဲရောလက်နက်ကင်တိုက်ပွဲပါဆင်နွှဲနေရပုံကိုဦးအောင်ခင်ကကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ခင်ဗျာ
ဆရာနာပြိနာကိုလက်မခံနိုင်တဲ့အရတားဝန်ထမ်းတွေစလိုက်တဲ့အမိတ်အာနာဖီဇန်ကြီးလှုပ်ရှားမှုဟာလေးလဆက်တန်းရှိလာပါပြီဒီလှုပ်ရှားမှုကြောင့်ပြုတ်ရည်ဖြစ်လာမလားစစ်ကောင်စီတက်ပြောင်းလဲသွားမလားဒါမှမဟုတ်လေလှုပ်ရှားမှုတစ်ခုလုံးအချိန်သေးသွားမလားစသဖြင့်အမျိုးမျိုးဝေဖန်သုံးသပ်နေကြပါတယ်ရေချေတိုက်ပွဲဆင်နွှဲနိုင်အောင်ပြည်ပရောက်မြန်မာတွေကရံမုံငွေရှာနေကြပါတယ်တိုင်းရင်းသားလက်တဲကိုင်းနဲ့ပူးပေါင်းသူတွေလည်းရှိလာပါတယ်အမိတ်ဖီဆိုင်ရေးနှလုံးရည်တိုက်ပွဲအကြောင်းရေးထားတဲ့စာအုပ်စာပေတွေလည်းထပ်မံထွက်ပေါ်လာပါတယ်အမေရိကန်အမျိုးသမီးပညာရှင်အေရီကာချင်နဝတ်နဲ့မာရီယာစတီဗန်က20ရာစုလွတ်မြောက်ရေးတိုက်ပွဲ300ကျော်ကိုလေ့လာတဲ့အခါမှာအကျမ်းမဖက်တဲ့နှလုံးရည်တိုက်ပွဲကပိုပြီးထိရောက်တာတွေ့ရတယ်လို့ဆိုပါတယ်။ဒါပေမဲ့အရေးကြီးတဲ့အချက်၄ချက်ရှိပါတယ်တဲ့။ပထမအချက်ကပါဝင်သူတွေများပြားနေဖို့ဖြစ်ပါတယ်။ဒုတိယအချက်ကဖိနှိပ်နေတဲ့လုံခြုံရေးတပ်ဖွဲ့နဲ့အစိုးရဌာနတွေကိုယ့်ဘက်ပါလာဖို့ဖြစ်ပါတယ်။တတိယကဆန္ဒပြယုံတွေမကပဲနီလမ်းမျိုးစုံတွုံးဖို့ဖြစ်ပါတယ်သဒ္ဒုတကတော့ဖိနှိပ်ခံရတဲ့လှုပ်ရှားမှုကစင်ကရေမဖြစ်အောင်တိမ့်သိမ့်နိုင်ဖို့ဖြစ်ပါတယ
်နှလုံးရည်တိုက်ပွဲကစင်ကလျားဖြစ်သွားလို့လက်နက်ကင်တိုက်ပွဲအဖြစ်အသွင်ပြောင်းမယ်ဆိုရင်စစ်အာဏာရှင်အကြိုက်ဖြစ်သွားနိုင်တယ်လို့ဆိုပါတယ်ဒါပေမဲ့အာဏာရှင်လက်အောက်ကတပ်ဖွဲ့တွေကုဘက်ပါလာအောင်စီးယုံတာဟာအကြမ်းမဖက်တဲ့ CDM နှလုံးရည်တိုက်ပွဲရဲ့အဓိကတော့ချက်တစ်ခုဖြစ်တယ်လို့ဆိုပါတယ်။မိထီလာအခြေစိုက်တပ်မ99က CDM လှုပ်ရှားသူတွေတဲ့ပါဝင်လာသူဘုံမူဟိန်တော်ဦးကတော့ဆရာနာသိန်းနာကိုမတရားမှန်သိသူတွေတတ်ထဲမှာအများကြီးရှိပေမဲ့ရုံးထွက်ဖို့ခက်ခဲနေတယ်လို့ပြောပါတယ်။ တက်ပြက်နေတာကြာပြီဖြစ်ပေမဲ့အကြောက်တရားလွှမ်းမိုးနေတာကိုမကြော်လွှားနိုင်သေးဘူးလို့သူကဆိုပါတယ်။တက်တွင်းပုံကံမှုဖြစ်ပေါ်ရေးဟာအမျိုးသားညီညွတ်ရေးအစိုးရပေါ်မူတည်တယ်လို့ဗိုလ်မှူးထိန်းတော်ဦးကဆိုပါတယ်။စစ်တပ်ကထွက်ခွာပြီးအာဏာပြည်ဆိုင်ရေးမှာပါဝင်လာတဲ့စစ်ဘိုလ်စစ်သားဦးရေတဖြည်းဖြည်းတိုးပွားလာနေပါတယ
်။ဖိလစ်ပိုင်နိုင်ငံမှာအရာရှိငယ်တစုရဲ့1980ပြည်နှစ်စစ်တပ်ပြုတ်ရင်လှုပ်ရှားမှုဟာအာဏာရှင်ဆန့်ကျင်ရေးဒီတန်းဖြစ်ပါတယ်။အချင်းပြက်နေတဲ့စစ်တပ်ကိုပြုတ်ပြင်ဖို့ကာကွယ်ရေးဝန်ကြီးအင်ရိုက်ကလည်းစိတ်ဝင်စားပါတယ်။ဒါကြောင့်1986ပြည်သူ့တော်လှန်ရေးမှာကာကွယ်ရေးဝန်ကြီးအင်ရိုက်နဲ့ဒုဗိုလ်ချုပ်ကြီးရာမို့စ်ပြည်သူ့ဘက်ကယက်တီလာတာဟာအခြေအနေကိုပြောင်းလဲစေပါတယ်။လွတ်လပ်ခြင်းနဲ့ပြည်သူလူထုအယက်သားအသင်းအဖွဲ့ဖျားချောင်းနဲ့စစ်တပ်ပြုတ်ပြင်ရေးလှုပ်ရှားမှုစတာတွေပူးတွဲလုတ်ကင်နိုင်တဲ့အတွက်အာနာရှင်မာကော့စ်ပြုတ်ချသွားရပါတယ်စစ်တပ်ပြုတ်ပြင်အုပ်စုဟာဖိလစ်ပိုင်နိုင်ငံကပြည်သူအာဏာလွှတ်ရှားမှုမှာတသက်တအားပါဝင်ခဲ့ပါတယ
်မတရားလုပ်ပြီးဖိနှိပ်ညှဉ်းပန်းတာကိုနီးသုံးနီးနဲ့တုတ်ပြန်နိုင်တယ်လို့ဂန္ဒီကြီးကဆိုပါတယ်ပထမနီးကတော့မတရားလုပ်တာကိုငြိမ်ခံပြီးရှောင်ပြေးတာဖြစ်လို့တရေဘောကြောင့်နဲ့လုံနီးလို့ဂန္ဒီကဆိုပါတယ်ဒုတိယနီးကတော့လက်နက်ကင်ပြီးခံတိုက်တဲ့နီးပါပဲဒီနည်းဟာငြိမ်ခံပြီးရှောင်ပြေးတာတဲ့ပိုကောင်းတယ်လို့ဂန္ဒီကြီးကပြောပါတယ်တတိယနည်းကတော့အကြမ်းမဖက်ပဲအနူနည်းနဲ့ရင်ဆိုင်တိုက်တာဖြစ်လို့တတိအပြောင်မြောက်ဆုံးဖြစ်တယ်လို့ဆိုပါတယ်လူတိုင်းမှာကြောက်စိတ်ရှိပေမဲ့ဒီကြောက်စိတ်ကိုနည်းနိုင်သမျှနည်းအောင်ထိန်းချုပ်နိုင်ဖို့ကြိုးစားရင်းမေတ္တာတရားလက်ခံထားပြီးတိုက်ပွဲဝင်နိုင်ဖို့နှလုံးရည်တိုက်ပွဲပြတဲ့တတိကိုဘယ်တတိမျိုးကမှလိုက်မမိနိုင်ဘူးလို့ဂန္ဒီကပြောဘူးပါတယ်နှလုံးရည်တိုက်ပွဲဝင်သူဟာယုံကြည်ချက်အတွက်အသက်ဆွတ်နိုင်ရမယ်လို့ဂန္ဒီကြီးကဆိုထားပါတယ
်ဖိလစ်ပိုင်နိုင်ငံမှာ14နှစ်ကြည်သုံးတဲ့စစ်အုပ်ချုပ်ရေးဟာ1986ပြည်သူ့တော်လှန်ရေးအောင်ပွဲခါမှာညီကုန်းချုပ်သွားပါတယ်စစ်အုပ်ချုပ်ရေးကာလမှာ3000ကျော်အသက်ခံရပြီး9000ထိန်းသိမ်းခံရပါတယ်နှိမ့်ဆက်ညှဉ်းပန်းခံရသူ3500ရှိတယ်လို့မှတ်တမ်းတင်ထားပါတယ်မြန်မာပြည်မှာတော့နှလုံးရည်တိုက်ပွဲရောလက်နိုင်ကင်တိုက်ပွဲရောဆင်နွှဲနေပုံရပါတယ်စစ်ကောင်စီရဲ့စစ်အင်အားကိုကြားကန်ထားတဲ့စီးပွားရေးအင်အားကိုတိုက်ခိုက်တာဟာနှလုံးရည်တိုက်ပွဲပါစီးပွားရေးစစ်မျက်နှာနဲ့လက်နိုင်ကင်တိုက်ပွဲကိုရင်ဆိုင်နေရတဲ့စစ်ကောင်စီဟာရေရှည်ကြီးစိုးနိုင်မှုခက်ခဲပါတယ်မြန်မာနိုင်ငံမှာ2009ရွှေဝါရောင်တော်လှန်ရေးရရဲ့ဆက်ဆက်နှိပ်ကုပ်ခံရတဲ့အတွက်2010နှစ်မှာရွေးကောက်ပွဲအစိုးရဖွဲ့စည်းတဲ့အခါဦးသိစဉ်အုပ်စုကပြုရင်လှုပ်တာလို့ပမောက္ခချန်တော်ဝက်ကသုံးသပ်ပါတယ်မကောင်းမှုတွေများလာတဲ့အခါမှာကောင်းမှုလုပ်ချင်သူပေါ်ပေါက်လာတဲ့သဘောဖြစ်ပါတယ်လက်ရှိအမိတ်ဖီဆိုင်ရေးလှုပ်ရှားမှုဟာလူသားစားပေါင်းစုံလူမျိုးပေါင်းစုံအဖွဲ့အစည်းပေါင်းစုံနဲ့ဘာသာအယူဝါဒပေါင်းစုံစုပေါင်းပြီးစစ်အာဏာရှင်စနစ်ကိုဖယ်ရှားဖို့ကြိုးပမ်းနေတာဖြစ်လို့အောင်မြင်မှုအလားအလာအလွန်ကောင်းတယ်လို့သုံးသပ်နေကြပါတယ်ခင်ဗျာ
ဥောင်ခင်ရဲ့မြန်မာရေး30ချက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတခါတော့အပတ်စဉ်ဂျမားရေးကဏ္ဍကိုတင်ဆက်ပေးမှာပါဒီတစ်ပတ်ဂျမားရေးကဏ္ဍမှာတော့မြန်မာနိုင်ငံထဲမှာသုံးမဲ့တရုတ်နဲ့ရုရှားကိုဗစ်ကာကွယ်ဆေးအကြောင်းကိုပြောပြထားပါတယ်မြန်မာနိုင်ငံမှာအရင်အဓိကသုံးလာတဲ့အိန္ဒိယကကိုဗစ်ကာကွယ်ဆေးထက်ရဖို့မရေမရာဖြစ်နေချိန်မှာအဖြစ်များလွန်းနေတဲ့အိန္ဒိယကတစ်ဆင့်ကိုဗစ်တတိယလိုင်းတက်လာမှစိုးရိမ်နေရပြီးတော့တရုတ်နဲ့ရုရှားကကာကွယ်ဆေးတွေကိုအဓိကထိုးဖို့ပြင်ဆင်မှုတွေရှိနေပါတယ်ဒီကာကွယ်ဆေးတွေရဲ့ထိရောက်မှုနဲ့အန္တရာယ်ကင်းစိတ်ချရမှုကဘယ်လိုရှိပါသလဲအထူးခံမဲ့သူတွေရောဘာတွေကြိုပြီးတော့ပြင်ဆင်ထားတယ်ပါသလဲဒီအကြောင်းနဲ့ပတ်သက်ပြီးတော့ညောင်မျိုးမှာရှိတဲ့ Wycliffe ဒီ Hyde ဆေးရုံကကူးစက်ရောဂါအထူးကူဒေါက်တာဇီယာတက်ကိုကိုမင်းကမေးမြန်းထားပါတယ်ခင်ဗျာ
โอเคจอตาเสียแท้เนี่ยမြန်မာနိုင်ငံမှာအခုဒီ COVID တတိယလှိုင်းပေါ့เนาะပတ်ဝန်းကျင်နိုင်ငံတွေအထူးသဖြင့်တော့အိန္ဒိယကနေတစ်ဆင့်ကူးစက်မှာကိုစိုးရိမ်နေတဲ့အနေထားမှာကာကွယ်ဆေးထိုးဖို့ကိုလည်းလုံးပန်းနေကြပါတယ်အဲ့တော့အခုလောလောဆယ်မှာဒီအိန္ဒိယကာကွယ်ဆေးတွေကမတိကျတဲ့အချိန်မှာပေါ့เนาะဒီတခြားနိုင်ငံတွေဖြစ်တဲ့ဒီတရုတ်နဲ့ရုရှားကကာကွယ်ဆေးတွေကိုအသုံးပြုမယ်လို့လည်းကျမရောစစ်ကောင်စီခေါင်းဆောင်ပိုင်းတွေကတော့ပြောထားတာကိုတွေ့ရပါတယ်အဲ့ဒီခါကျတော့ဒီကာကွယ်ဆေးတွေရဲ့ထိရောက်နိုင်မှုနောက်တစ်ခုက
ပေးထွက်ဆိုကြပေါ့အဲ့ဒီအပေါ်မှာဘလို့ပြင်ဆင်တဲ့နဲ့ပတ်သက်ပြီးတော့ဆွေးနွေးမှာဖြစ်တဲ့အတွက်အဓိကအရေးကြီးဆုံးဆိုရင်ဆရာဘာစပြီးတော့ရှင်းပြခြင်းလ
ဲအိန္ဒိယမှာအခြေအနေတော်တော်အကြီးအကျယ်ဖြစ်နေတဲ့အတွက်ကြောင့်ဒီဗက်ဆင်းတွေကိုတခြားနိုင်ငံတွေကိုသူတို့ဆက်လက်ပြီးတော့ပို့ဖို့သူတို့ရက်ဆိုင်လိုက်ပြီးသူတို့နိုင်ငံကိုသူတို့အဓိကလုပ်တော်မယ်ဆိုပြီးတော့ပြောတယ်ပေါ့နော်ဆိုတော့တခြားဗက်ဆင်းပါကြံလဲဆိုတော့တရုတ်ပြည်ထုတ်တဲ့ဗက်ဆင်းပေါ့နော်ဆီနိုဗက်ဆိုတဲ့ဟာဘလောက်ကြီးအထိ effective ဖြစ်မလဲဆိုပြီးတော့ကျွန်တော်တို့ data တွေကိုကြည့်တာပေါ့လေဆိုနောက်ဆုံးတစ်ခုကြံနေတဲ့ဟာတော့ရုရှားမှာရှိတဲ့ vaccine ပေါ့နော်အဲ့ဒါကတော့ကျွန်တော်တို့စီမှာဒီ US မှာလည်းဘာမှလေ့လာစရာ data လည်းမရှိဘူးနောက်တစ်ခုကတရားဝင်လဲသူတို့ဘယ်နိုင်ငံမှာလုပ်တယ်ဘယ်လိုလူတွေမှာစမ်းသပ်ခဲ့တယ်ဆိုတာလည်းမပြောထားဘူးပေါ့လေဥပမာတရုတ်တောင်မှဘရာဇီးမှာသွားလို့တော့တရားဝင် WHO ကြင်ညာပြီးတော့လာလို့တာဟိုခိုးချောင်ခိုးဝဲလင်းမြန်ပေါ်နဲ့တည်လာပြီးတော့လာပြီးပြီးတော့လုပ်တာမျိုးမဟုတ်ဘူးလေဆိုတော့အဲ့ဒီအတွက်ကြောင့်ကိုကဟိုအစမ်းသပ်ခံလူသန်းစားတစ်ခုအနေနဲ့တော့မဖြစ်သင့်ဘူးပေါ့လေ
ဟုတ်ကဲ့ဆရာဘာကြောင့်ဒီအခုလိုအစမ်းသပ်ခံမဖြစ်ဖို့အရေးကြီးရလဲဆရာ
ဘာဖြစ်လို့လဲဆိုတော့အခုလက်ရှိပေါ့နော်ဒီကျွန်တော်တို့ US မှာကတော့၃ခုပေါ့နော် Pfizer ရယ် Moderna ရယ် Johnson & Johnson ပေါ့လေဒီ၃ခုလုံးဒီတရားဝင်နိုင်ငံတကာမှာ Phase 3 Trial လို့ခေါ်တဲ့လူသားတွေမှာစမ်းသပ်ပြီးတော့ safe ဖြစ်တဲ့အတွက်ကြောင့်သုံးလို့ရပါတယ်ဆိုတာကိုပေးလိုက်တာပေါ့ဒါတောင်မှ phase 4 trial လို့ခေါ်တဲ့ post market survey တွေပေါ့နော်အခုကျွန်တော်တို့စီမှာလဲလုံခဲ့တဲ့နှစ်ပတ်လောက်ကဆိုလို့ရှိရင်တော်တော်လေးကိုရွရွတဲတဲကြီးဖြစ်သွားပြီးတော့ Johnson & Johnson ကအခုချိန်မှာမထိုးတဲ့လောက်ကိုဖြစ်သွားတဲ့နှီးပါလောက်ကိုရှိကြတယ်မထိုးခြင်းကြတော့ဘူးဆိုပြီးဖြစ်တယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့တွေးခဲွားတဲ့အတွက်ကြောင့်လေးဖြတ်တဲ့ဆိုတဲ့ဟာတွေလည်းကျွန်တော်တွေးခဲ့ရတယ်အဲ့ဒါဒီအများများဆဆရေမဟုတ်ပါဘူးလူသူတို့ထိုးထားတဲ့တန်းပေါင်းမြောင်များဆိုတော့ဒိုးဆဲမှာ15ယောက်တွေ့တာတော့မှချက်ချင်းကိုဒီဘက်မှာပေးတာကိုရပ်ပလိုက်တယ်တပတ်ကျော်လောက်သူတို့တေးချာအကုန်လုံးပြန် evaluate လုပ်ပြီးတဲ့အခါကျတော့မှနောက်တစ်ခါပြန်ထိုးလို့ရပါတယ်ဆိုပြီးပြောတယ်ဒါတောင်မှဒီနေ့ဒီချိန်မှာကျွန်တော်တို့ဆေးရုံတွေမှာ Johnson & Johnson ဆိုတော့မရှိတဲ့လောက်ကိုရှားနေပါတယ
်ဟုတ်ကဲ့ဆရာအခုဒီတရုတ်ကကာကွယ်ဆေးက American နဲ့ India ကသုံးနေတဲ့ကာကွယ်ဆေးတွေနဲ့ရှင်းလိုက်လို့ရှိရင်ဘယ်လိုကွာခြားမှုရှိလဲဆရာ
အာကျွန်တော်တို့လက်ရှိ Pfizer နဲ့ Moderna ကတော့ new technique ပေါ့နော်အရင်တော့ကပောက်မှာတခါမှမသုံးခဲ့ဘူးတဲ့အထူးသဖြင့် messenger RNA ကိုသုံးထားတဲ့ nano particles ပေါ့နော်တကယ်ကိုသေးသေးမွမ်းမွား whole base level ကိုသွားပြီးတော့သူကလုပ်ထားတဲ့ technique နဲ့လုပ်ပြီးတော့ AstraZeneca ကပမာပြီကိုသွားတဲ့ဟာကြတော့သူကနည်းနည်းလေးအရင်တော့မရှိတဲ့ method နဲ့သုံးပြီးတော့ chimpanzee ဆိုတဲ့မြောက်မှာရှိတဲ့ adenovirus number 4ကိုသုံးပြီးတော့သူကအဲ့ဒါလေးကို vector အနေနဲ့အကူပေါ့နော်ဒီ coronavirus ကောင်လေးနဲ့တွဲပြီးတော့ကိုယ်ထဲကိုထည့်ပေးလိုက်တာသူလဲဒီ spike protein မှာပဲ antibody ထွက်သွားအောင်လုပ်တာဒါပေမဲ့တရုတ်ပြည်က vaccine Sinovac ကနေထုတ်တဲ့ coronavirus vaccine ကတော့ new technique ကိုသုံးထားတာမဟုတ်ပါဘူး။ကမ္ဘာပေါ်မှာဟိုးအရင်တော့ရှိခဲ့တဲ့ method အတိုင်းပဲသူတို့ထုတ်ထားတာပါ။ပထမဆုံးဒီတရုတ်ပြည်မှာရှိတဲ့ virus ရယ်အင်္ဂလန်မှာရှိတဲ့ virus ရယ် two European country နှစ်ခုမှာရှိတဲ့ virus တွေကိုသူတို့ယူပြီးတော့သတ်ပြီးတဲ့အခါကျတော့မှတခြားသော compound တစ်ခုနဲ့ပေါင်းပြီးတော့ကိုယ်ထဲကိုထည့်လိုက်တယ် kill virus vaccine လို့ခေါ်ပါတော့။တက်လိုက်တဲ့အတွက်ကြောင့် virus ကပြန်မရှင်းနိုင်တော့ဘူးကိုယ်ထဲကိုရောက်လာလို့ရှိရင်မပွားနိုင်တော့ဘူးပေါ့ပြီးတော့ကိုယ်ထဲကိုရောက်လာတဲ့အခါကျလို့ရှိရင်သူ့ memorize လုပ်ပြီးတော့ antibody တွေကိုထုတ်မယ်ဆိုပြီးတော့လုပ်ထားတာပါဆိုတော့တရုတ်ပြည်ကထုတ်တဲ့ဒီ Sinovirus က safe ဖြစ်တဲ့အရာတော့သိကြ Phase 3 trial မှာစိုးစိုးဝါးဝါးကြီးလူတွေဒုက္ခရောက်စေတဲ့ side effect မရှိပါဘူးဆိုပြီးတော့ကြော်ညာပါတယ်ဒါပေမဲ့တရုတ်ကလည်းလူကြီး900ကျော်ပဲ trial လုပ်ခဲ့တာဘယ်မှာလုပ်တာလဲဆိုတော့ဘရာဇီးလ်နဲ့အတူတူအင်ဒိုနီးရှားပါတယ်သုံးတယ်နောက်ဆုံးတစ်ခုကတော့တူကီပေါ့နော်တူကီနိုင်ငံကနောက်ဆုံး European country အနေနဲ့ဆိုတော့သုံးနိုင်ငံပဲအဓိကအနေနဲ့ Phase 3 trial ကိုသူတို့လုပ်ခဲ့ကြရတယ်ပေါ့လေ
ဟုတ်ကဲ့အဲ့တော့ကျွန်တော်ဒီထိရောက်မှုကိုရေဘူးရအဖြစ်ခြုံပြီးတော့ကြည့်မယ်ဆိုရင်ဥပမာ Pfizer ဆိုလို့ရှိရင်အထိရောက်ဆုံးပေါ့နော် Moderna ရောပေါ့90ရာခိုင်နှုန်းကျော်လောက်ဆိုပြီးတော့မှန်းကြပါတယ်အဲ့ဒီတော့ဒီတရုတ်ကရုရှားကာကွယ်ဆေးတွေနဲ့ပတ်သက်လို့ရော
ရုရှားနိုင်ငံထုတ်တဲ့ vaccine ကိုဘယ်လိုနည်းနဲ့လုပ်ထားရလဲဆိုတာလေသူတို့တရုတ်ဝင်ထုတ်ပေါ်ပြောကြားခြင်းမရှိဘူးဘလောက်ကြီးအထိကောင်းတယ်ဘယ်လိုမျိုး side effect တွေရှိတာမရှိလားဆိုတာလည်းမသိဘူးပေါ့နော်ဆိုတော့တရုတ် vaccine ကဘရာဇီးလ်ကစပြောတော့50ရာခိုင်နှုန်းအထက်ဆိုပြီးတော့ပြောတာသိကောင်းတော့မဟုတ်ဒါပေမဲ့နောက်ပိုင်းဆက်လက်ပြီးတော့သူတို့ပြောလာတဲ့အခါမှာ50နဲ့80နီးပါးလောက်အထိကတ်တဲ့နေရာတွေရှိတယ်ပေါ့လေ။ဘာကြောင့်လဲဆိုတော့ Turkey ဘက်ကပြောတဲ့အခါကျတော့80ရာခိုင်နှုန်းနီးပါးလောက်အထိရှိတယ်လို့ဆိုပြီးတော့ပြောတဲ့အခါရှိတယ်ပေါ့လေ။ဆိုတော့ခံမှန်းကြီးအားဖြင့်တော့50နဲ့80ကြားထဲမှာပေါ့နော် protection ရှိတယ်ပြောပြောဒါပေမဲ့လည်းဒီနေ့ဒီချိန်အထိဒီ protection ရှိတာဒီသူကဒီ kill virus ဆိုတဲ့ဖြစ်တဲ့အတွက်ကြောင့်ယူထားတဲ့ sample ကခုနကကျွန်တော်ပြောသလိုပဲတရုတ်ပြည်ရဲ့အင်္ဂလန်ရဲ့ European country နှစ်ခုပါတယ်အဲ့ဒီနိုင်ငံ virus ကိုယူထားတာအခုလက်ရှိကမ္ဘာပေါ်မှာချိန်ချောင်းနေတဲ့ကျွန်တော်တို့ပြောနေတဲ့အိန္ဒိယမှာဖြစ်နေတဲ့ virus တို့ တောင်အာဖရိကလာတဲ့ virus တို့နောက်တစ်ခုကအင်္ဂလန်မှာဒုတိယတစ်ကြိမ်အကြီးစီအများကြီးဖြစ်လာတဲ့အကောင် British mutant ပေါ့နော်ဒီမျိုးကွဲတွေကိုဘယ်လောက်ကြီးထိကာကွယ်နိုင်မလဲဆိုတာကတော့ဘယ်သူမှမသိသေးပါဘူး Brooklyn မျိုးကွဲနဲ့တောင်အာဖရိကမျိုးကွဲက Pfizer နဲ့ Moderna က OK တယ် AstraZeneca ကတေချာသလောက်ရှိတာတောင်အာဖရိကမျိုးကွဲကိုမခံနိုင်ဘူး70% ကကြော်ကြော်လောက်ပဲ efficacy ဖြစ်တယ်
ဟုတ်ကဲ့ဆရာကြီးကျော်အခုဒီတရုတ်ကာကွယ်ဆေးထိုးမှအတွက်နောက်ဆုံးပြည်သူတွေကိုဘယ်လိုအကြံပြုချင်လဲ
AstraZeneca မရခဲ့လို့ရှိရင်တော့ Russia ရဲ့ vaccine နဲ့စာလို့ရှိရင်တော့ Sino ကိုထိုးလို့ရှိရင်တော့ safe ဖြစ်ပါတယ် prepare လုပ်လို့ရတဲ့အပိုင်းတွေကတော့ကိုဟာကို temperature ချိန်တာပါလို့တော့လုပ်တင်တာပေါ့လေဒါပေမဲ့လည်း vaccine ကြောင့်ဖြစ်လာမဲ့ဆိုကြိုးအရန်နေပါလိမ့်မယ်ဘာလို့လဲဆိုတော့ virus ကိုတတ်ထားပြီးသားဖြစ်တဲ့အတွက်ကြောင့်ဟိုကိုလက္ခဏာတခုခုဖြစ်လာတယ်ဆိုလို့ရှိရင်သိကျွမ်းတဲ့လူတွေတိုင်းမှာဗက်ဆင်းကြောင့်ဖြစ်လာမယ်ဆိုကြတာတော့ဗက်ဆင်းမဆိုဖြားခြင်းနာခြင်းကိုရီလက်တွေကြိုက်ခဲခြင်းမအီမတာဖြစ်ခြင်းဒါမျိုးလေးတွေကတော့ရှိပါတယ်ဒါပေမဲ့မပြောပါတော့တဲ့ side effect တွေတော့ကျွန်တော်ယုံကြည်ပါတယ်ဟိုအကောင်ဆုံးအကြံဉာဏ်ပေးခြင်းတဲ့တစ်ချက်ကတော့မြန်မာနိုင်ငံအနေထားမှာရှိတဲ့အများစုသောလူတို့ဒီဟိုအရင်တော့ကလည်းသိခဲ့တဲ့ကိုဟာကိုကာကွယ်ခြင်းဒီအားလုံးထက်စားလို့ရှိရင်တော်တော်ကြီးကိုအရေးကြီးတဲ့အကြံဉာဏ်တော့ပါပါတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆင
်ပတ်စင်ဂျမားအီကနာကိုကိုဝင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ပတ်စင်တိုင်းသတင်းတော်အစီအစဉ်ကိုတင်ဆက်ပေးသွားမှာပါဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင်တိုင်းသတင်းတော်တွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအာမီပါ။ Fever Wine Note တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းစစ်ကောင်စီတပ်ရဲ့စီတင်ကားတချို့ကိုကချင်လူလက်ရေးတပ်မတော် KIA ကပစ်ခတ်ဖောက်ခွဲခဲ့ပါတယ်။နိုင်ငံရေးပါတီတွေနဲ့တွေ့ဆုံဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေဖိတ်ကြားချက်အပေါ်ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကနေတက်ရောက်မှာမဟုတ်ဘူးဆိုတာနဲ့ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်အတွင်ဖြစ်ပွားနေတဲ့ဒေသခံတွေလူခွင့်ရေးချိုးဖောက်ခံရမှုအပေါ်တအားရက်ဘက်အဖွဲ့အစည်းတွေကကန့်ကွက်ရှုတ်ချလိုက်တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟောင်ပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်တွင်အာနာသိန်းစစ်ကောင်စီတပ်ရဲ့စီတင်ကားတချို့ကိုကချင်လွတ်လပ်ရေးတပ်မတော် KIA ကလမ်းမှာပစ်ခတ်ဖောက်ခွဲခဲ့တယ်လို့ကချင်လွတ်လပ်ရေးအဖွဲ့ KIA သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအတည်ပြုပြောပါတယ်မေလ19ရက်နေ့ညနေပိုင်းနဲ့မေလ18ရက်နေ့မနက်ပိုင်းမှာမူဆယ်ကုတ်ခိုင်တိန်နီလမ်းမကြီးပေါ်ကနေရာနဲ့နေရာမှာပစ်ခတ်ခဲ့ခြင်းဖြစ်တယ်လို့ဗိုလ်မှူးကြီးနော်ဘူးကပြောပါတယ် KIA ကတွားရောက်ပစ်ခတ်ခဲ့တဲ့စီတင်ကားတချို့မှာစီမပါတဲ့ကားတွေရှိတယ်လို့စီတင်ထားတဲ့ကားတွေလည်းပါဝင်နေတဲ့အတွက်စီကားမီးလောင်သွားတယ်လို့ဆိုပါတယ်ရှမ်းပြည်မြောက်ပိုင်းကုတ်ခိုင်မြို့နယ်တမိုင်ကျော်အကွာခန့်ကနှစ်ပါချီကျေးရွာအနီးမှာပစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးမေလ19ရက်နေ့အထိနယ်မြေအတွင်းနှစ်ဖက်လက်နက်ကင်တပ်တွေရှိနေသေးတဲ့အတွက်အနီးနားကဒေသခံရွာသားတွေစိုးရိမ်နေကြတယ်လို့ကုတ်ခိုင်ဒေသခံတွေကပြောပါတယ်
မေလ23ရက်နေ့မှာနိုင်ငံရေးပါတီတွေနဲ့တွေ့ဆုံဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေနိုင်ငံရေးပါတီတွေကိုဖိတ်ကြားထားပေမဲ့ရှမ်းတိုင်းတိုင်းများဒီမိုကရေစီအဖွဲ့ချုပ် SND ကတော့တက်ရောက်မှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်2020ရွေးကောက်ပွဲမှာ46နေရာနိုင်ရခဲ့တဲ့ကြားကောင်းပါတီလို့ခေါ်ကြတဲ့ SND အနေနဲ့ကတော့မိမိတို့ရဲ့ပါတီမူဝါဒနိုင်ငံရေးကြီးမားချက်တွေဟာလက်ရှိစစ်ကောင်စီလုပ်နေတဲ့လှုပ်ရက်နဲ့တဟဆတာမဖြစ်လမ်းကြောင်းမတူလို့ငင်းဆန်ရတာဖြစ်ကြောင်းပါတီပြောခွေးရာဆိုင်းလိတ်ကပြောပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာမေလ23ရက်နေ့စီဝေးမှာတက်ရောက်ဖို့ NLD အပါအဝင်ပါတီကြီးတွေသရော်များများကိုဖိတ်ကြားထားကြောင်းမေလ10ရက်နေ့ကတည်းကဖိတ်ကြားစာပေးပို့ထားတာဖြစ်ပြီးအစီအွေတက်ရောက်မဲ့ပါတီတွင်ဆုံးဖြတ်ချက်ချနိုင်တဲ့ကိုယ်စားလှယ်စည်းမျဉ်းကိုမေလ19ရက်နေ့မှာနောက်ဆုံးထားပေးပို့ဖို့ပြောဆိုလာတာလို့သိရပါတယ်
ရခိုင်ပြည်နယ်မြောက်ဦးမြို့နယ်မှာအာနာသိန်းစစ်တပ်ကမေလ19ရက်နဲ့20ရက်နေ့မှာ Miao U a chin site, a mat don't set it, yet a ying and a gong pew down gwingo, kimmy lenet, sun tap to come at a season, tap thing like be tipade, a cool low season go, and a bind repacker, batong, you dear, tap thing like the sura goro, shin shin lenin matia bulu, a mima polo do, peeping gong jiwa, that uga, biobare, kimmy lenet, sun tap to couple a season, she did a dread, Miao Umyo nega, you are hound door, mount da gong, sin odo, sin oshi, Pipin gong jaywa re apawe, miya umyo boga, lakao seya kweka lurigu, mela sako yane nasa yane rima, gangpyu daong kwen anigo, piatan toala chema piupo, miyo nese ma ocho ye gong siga, jaywa yakwe ocho ye murigu, maja temiga jang cha ta keda ba, nane niba taipwari yata nire rakhain dine ma, sitaka dilo lana dwe, santap tikate dwe, rakhain tato ee ne taipwari piampse lama go, dirakaniga soye ni jaware.
မုံပြင်းတဲ့အတွင်းမော်လမြမြို့ပါဝင်နယ်မြို့တို့ချို့မှာအခုရပ်ပိုင်းပောက်ကွဲမှုတွေဆက်စပ်ဖြစ်ပွားခဲ့ပြီးရဲနယ်စစ်သားတွေကမြို့ပေါ်နေရာနှံ့နဲ့မြို့ဝင်ထွက်နေရာတွေမှာလုံခြုံရေးစစ်ဆေးမှုတွေပုံမှုတင်းကျပ်လာတယ်လို့ဒေသခံတွေကပြောပါတယ်မော်လမြမြို့မှာမေလ၁၉ရက်နေ့ညပိုင်းကပောက်ကွဲမှု၄ကြိမ်ဖြစ်ပွားခဲ့တာကာနာလာကောက်ခွန်ဦးစီးဌာနရုံးရှိဗဟုလံပြည်ခံမြို့ပါတ
Pagwekevare. Nabi Mila Sachavaninya Baimale, Siju Kanyana Yoni, Pagwetani Jaya Bime, Pedula Chesura, Tasayangani Trin, Topian Jemashi Divabu.
KNU Kayem Yoda Zion Tincho that Nini Masikansi Daga Gecha Sese Muri Losan Nide Gesa, Long Wat Lemakan and Bulu, KNU Nyong Lipping Kayan Damha Donga, the Borta Jinja Chat Topian Labare, Siye Padibaka Mashido Bet Dinin Echa Mushini de Niama, Sikansi Dapaka Lama Bo Gecha B, Sese Muri Loni the Lu, KNU Ocho Ye Longan Rigule, Wea No Shadari. Luturigu, Chinchon Nidari, Lonida Jow, Loma Lemakan and Jow Mila Sanayani, yes, when it took young Kedaba, KNU Jojimio Neha, KNU Boho Net, Kayanduye, Nangaye Usamu Alma, Thwanida Pitalu, Ocho Ye Nemi, a dreamer Boho Net, Kayan Lanyo Mutan, Sellet Thwama Pitelu, Topian Tawade.
The Denwari goes and let Densa be to Hamaba, Champion and help by Nam Dumune, Dreamer Pipwani De Ambalang Bidurie, Ni Ain't Dea, the Sakunalo, Misho Kayamu, Bidure Tame, Pansi Kanayamu Rigo, the Anning and Yet Diming and Gauzi, TBCC Ne, Tayapa Pussy Riga, Gangwashon Tan Lita Bare, Amiya Susi Tago, Nangoing and Eat Densa Bita Bare.
Namudumuna drinkiwa the chuga pidure, sibi tinsang niyache, turuya ni enigo, asi asaga mishu chasi hedalu, jiwa darigo, pansi kosang twarigo, julo nijao, tipyat narigo, miansu yatapune, ni nansu ni pishabu lua delu, tang nanga ye timingan comedi, TBCC ga, pyo ye suwe shiru duga pyoware.
ตรงละวันนั้นเสียเนี่ยนี่ที่เราจะเราที่ลาพระมาปฏิบัติเนาะเช่นกันเนี่ยมีทางออกไปที่การจะเรามีมองทุกอย่างเราไอ้เรามาลุกเป็นชาวบ้านบ้านเช่นนี้ส่วนดูพันธุ์สีข้อสอบตัวเล็กๆอย่างนี้ใช่ไหมแล้วก็ยาริมาไอ้เสด็จก็เล็กๆอย่างนี้ใช่ไหมแล้วก็ในมีมิชูเล็กๆอย่างนี้ใช่ไหมที่ก็อะไรเดี๋ยวเราก็มีมองทุกอย่างตรงนี้เลยตรงนี้ในบ้านสุดเลยตรงนี้เราเอ็ดดูปุ่มยาดูในบ้านด้วยไหมตรงนี้มาขนาดสิเลยเพราะว่ายุคนี้เราก
အရေးကြီးတဲ့ဟာမျိုးဖြစ်တယ်
တန်းကြောင်းသားနဲ့လူငယ်များဖွဲ့ DSYU ကပြောရေးစုဝေးရှိသူတို့ကလည်း
လှုပ်ရှားနဲ့အဆိုင်ပေါ်တော့ကျွန်တော်တို့ကအလုပ်ရဲ့ပုံမှန်တောင်းဝင်မှုတောင်းခံမှုစုရှိဖို့ထပ်ပြန်တဲ့လူရှင်ဒီလိုမျိုးငွေရေးချင်းမှာရှုပ်ချင်းနေတဲ့ကာလမှာအဲတမတော်တွေနဲ့တိုင်းသားကြမှာဖြစ်ပြီးပခတ်ဖြစ်တာမှာပါတယ်ကျွန်တော်တို့ဒီတိုင်းသားကြီးချင်းမှာအာဒီဒီမှာဒါဖြစ်တဲ့ဒုက္ခရောက်ဖို့ရှိနေဆိုတဲ့ဟာကိုကျွန်တော်တို့နိုင်ငံတကာတွေသိအောင်ကျွန်တော်တို့ကအဲ့ဒီထုတ်ပြန်ချက်ကိုထုတ်ရစီဖြစ်တယ်ပေါ့
နံမလူမြင့်နယ်တွင်းကမိလောင်သွားတဲ့အိမ်တွေနဲ့ရွာသားတွေဖမ်းဆီးခံရမှုမှာ RCS လက်ချက်ဖြစ်တယ်လို့ဒေသခံတွေနဲ့တန်းရဖက်ဖွဲ့စည်းတွေကပြောဆိုထားပေမဲ့ RCS ကတော့သူတို့မဟုတ်ဘူးလို့ RCS SS ရေးပိုင်း Time Free Ten Website နဲ့လူမှုကွန်ရက်ဆိုင်မျက်နှာမှာထုတ်ပြန်ညင်းဆိုထားပါတယ်ပြီးခဲ့တဲ့မလကနေမေလသည့်နံဘူမြို့နယ်တွင်ကမန်လီမန်ဇာမန်ဂျက်ရေအိုပန်လုံစတဲ့ကျေးရွာမိရှုခံရပြီးအိမ်ခြေ138အိမ်လောင်ကျွမ်းခဲ့ပါတယ်။ရွေချက်ရှိရှိနဲ့လူနေအိမ်တွေကိုမိရှုဖျက်ဆီးနေတဲ့လုပ်ရတွေကို RCSS SSA အနေနဲ့ချက်ချင်းရတဖို့မိရှုတဲ့တိုင်းရင်းသားဖွဲ့တွေကိုအများဆုံးဖော်ဆောင်ပြီးပြစ်ပေးရေးယူဖို့ ဖမ်းဆီးခံထားရတဲ့ရွာသား၅ဦးကိုချက်ချင်းလှုပ်ပွေးဖို့နဲ့အမှန်တရားနဲ့တရားမျှတမှုအတွက်တိုက်ပွဲဝင်နေတဲ့ရှမ်းတိုင်းဒေသလူစုအခြေပြုအဖွဲ့တွေနိုင်ငံရေးပါတီတွေကလည်းဝိုင်းဝန်းကူညီဖြည့်ရှင်းပေးဖို့တန်ရက်ဖွဲ့ဖွဲ့စည်းတွေကတောင်းဆိုထားပါတယ
်။ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲခရိုင်အတွင်းမှာ2021ခုနှစ်နိစံပိုင်း၅လတာကာလအတွင်းဖြစ်ပွားခဲ့တဲ့တိုင်းသားလက်နက်ကင်တပ်ဖွဲ့တွေကြားကတိုက်ပွဲတွေကြောင့်စစ်ဘေးရှောင်ရွာသားတွေထောင်ထဲချီပြီးတော့နေရက်ကိုမပြတ်နိုင်ကြသေးသလိုလယ်ယာစိုက်ခင်းအတွက်ရွာပြန်ရင်မိုင်းနှမိလို့တေကြေတန်ရန်ရတဲ့သူတွေလည်းအများပြားရှိနေပါတယ်။စစ်ဆောင်တွေရဲ့လက်ရှိအခြေအနေတွေကိုနမ်ဟောမ်ကနေစူးစီးတင်ဆက်ပေးထားပါတယ်
။မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင် TNLA SSPP နဲ့ RCSS တို့ကြားတိုက်ပွဲကြောင့်ကြောက်မဲခရိုင်အတွင်းနမ်တူကြောက်မဲတီဘောမြို့နယ်ထဲကစစ်ဘေးရှောင်လူထုစုစုပေါင်း 3,000 ကျော်ဟာကနေ့တိုင်း 3 လကျော်ကြာပြီးဖြစ်ပေမဲ့နေရမပြောင်းနိုင်ကြသေးပါဘူး။စစ်ရှောင်လူထုအများဆုံးကတော့နမ်တူမြို့နယ်ပန်လုံအုပ်စုထဲကပန်လုံရွာသားတွေနဲ့မန်လီအုပ်စုထဲကမန်လီရွာသားတွေဖြစ်ကြပါတယ်။နမ်တူမြို့နယ်မုံမှုအုပ်စုမန်ဆမ်ရွာကိုရောက်ရှိနေတဲ့ပန်လုံရွာသူစစ်ရှောင်ရင်ခမ်လီကရှမ်းဘာသာစကားနဲ့အခုလိုပြောပါတယ်။
ဒီလိုနဲ့ပုံမှန်လည်းမထူခေါကပူပူနာပူခေါ
ကျမတို့ပန်းလုံရွာကဆိုရင်တရလုံးမန်းဆန်ကိုရောက်နေတာပါဒီတစ်ခေါက်ရွာမပြန်ရတာနှစ်လလောက်ရှိတော့မယ်အရင်တုန်းကတော့တိုက်ပွဲဖြစ်ရင်ထွက်ပြေးလာတယ်ပြစ်ခတ်တန်ရင်းရင်တော့ပြန်သွားကြတာရှိပြီမယ်ခုကရွာဘက်မှာသူတို့အရန်တင်းမှနေကြလို့ပြန်ရဲကြတာလားတစ်ဖက်ကလည်းပြန်ရင်မိုင်းနေမိတာရှိတယ်နိအရင်ဘက်ကပဲရွာပြန်စိုက်ခင်းဝင်မယ်စစ်ဆောင်နှစ်ယောက်မိုင်းနေမိလို့လာရှိုးစေးယုံကိုပို့လိုက်ရတယ်အမျိုးသားတစ်ယောက်နဲ့အမျိုးသမီးတစ်ယောက်ပါတယောက်ကတော့ခြေထောက်နှစ်ဖက်လုံးပြတ်သွားတယ်အဲ့ဒါလေ3လရက်နေမှအနာတွေတောင်ထွက်မှဆီးလာထည့်ပေးတယ
်2021ခုနှစ်အတွင်းနမ်တူမြို့နယ်ထဲမှာစစ်ရှောင်ရင်မိုင်းနေမိလို့လက်နက်ကြီးကြီးကြပြီးထိမိဒဏ်ရာရရှိသူ10ဦးထပ်မင်းနဲ့တည်ဆုံးသူ5ဦးထပ်မင်းနဲ့ရှိပြီဖြစ်ကြောင်းစစ်ရှောင်ကူညီပေးနေတဲ့အဖွဲ့ကပြောပါတယ်ဒီမိုင်းတွေဟာဘယ်အဖွဲ့ကထောင်ထားတဲ့မိုင်းတွေမှမသိဘူးလို့ပန်လုံကစစ်ဘေးရှောင်ဆိုင်အိုင်လာကရှမ်းစကားနဲ့အခုလိုပြောပါတယ
်ဟာခါခါဆက်ခါတိုင်းကကော့လေပဲခါဝန်တ
ေမိုင်းတွေကအများကြီးပဲဒီမှာလာလှုပ်ရှားတဲ့အဖွဲ့တွေကတအားများတော့ဘယ်အဖွဲ့ကထောင်လာတဲ့မိုင်းမှမသိပါဘူးရွာနဲ့ဝေးတဲ့တောထဲမှာတွားထောင်ရင်တော့ကောင်းတော့ပေါ့သူတို့အချင်းချင်းထောင်ချင်တဲ့မိုင်းကိုရွာသားတွေပြန်နေမိနေတာပေါ့ဗျာ
ကြောက်မဲခရိုင်ထဲမှာလည်းတိုင်းသားလက်နက်ကင်ချင်းချင်းကြားတိုက်ပွဲတွေကြောင့်စစ်ဘေးရှောင်လူထုဟာစစ်ဘေးရှောင်နေရပြီးမိုင်းနှမိသူတွေရှိနေတယ်လို့လေယာခြံစင်းတဲ့ရွာသားတွေလည်းဓာတ်ထိုးတက်မှုတွေဆက်တိုက်ရှိနေပါတယ်တိုက်ပွဲကြောင့်လက်ရှိနမ်တူမြို့နယ်အတွင်းမှာစစ်ဘေးရှောင်တထောင်ကျော်နဲ့တီဘောမြို့နယ်အတွင်းမှာစစ်ဘေးရှောင်တထောင်ကျော်ရှိနေပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့အတွင်းစစ်ကောင်စီတပ်ရဲ့စီတင်ကားတချို့ကိုကချင်လွတ်လပ်ရေးတပ်မတော် KIA ကပြစ်ခတ်ဖောက်ခွဲခဲ့တယ်လို့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါရယ်။မေလ23ရက်နေ့မှာနိုင်ငံရေးပါတီတွေတွေ့ဆုံဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေနိုင်ငံရေးပါတီတွေကိုဖိတ်ကြားထားပေမဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကတော့တက်ရောက်မှာမဟုတ်ဘူးလို့ပါတီပြောခွင့်ရဆိုင်လက်ကပြောပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
သောရရှင်ဤခုနားဆင်ခဲ့ရတာကတော့ပတ်စဉ်တိုင်းသတင်းတော်အစီအစဉ်ဖြစ်ပါတယ်။အခုတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုတလက်ချင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ။ဖိနှိပ်ပစ်ခတ်မှုတွေရှိနေတဲ့ကြားကပဲဆရာနာရှင်ဆန့်ကျင်တဲ့ဆန္ဒပြမှုတွေဒီကနေ့မှလည်းမြို့တော်မြို့များမှာဆက်ပြီးတော့ရှိနေပါတယ်။တချို့မြို့နယ်တွေမှာအရင်နေ့တွေထက်သပိတ်စစ်ကြောင်းတွေကပိုပြီးတော့များလာခဲ့ပါတယ်။ရန်ကုန်ကမာရွတ်မြို့နယ်ကပျောက်ကြားသပိတ်မှာတော့လူငယ်တွေရာနဲ့ချီပြီးတော့ပြန်လည်ပါဝင်ခဲ့ကြပါတယ်။ဒါ့အပြင်တောင်တကုန်နဲ့သင်္ကန်းကျောင်းမြို့နယ်တွေမှာလည်းပျောက်ကြားသပိတ်တွေဆက်ပြီးတော့လုခဲ့ကြပါတယ်။နေ့စဉ်ဆန္ဒပြနေတဲ့မန္တလေးမြို့မှာလည်းတပေါင်းစုစစ်ကြောင်းတန်ငါသပိတ်စစ်ကြောင်းတွေအပြင်ဆန္ဒပြသပိတ်စစ်ကြောင်းတွေအရင်နေ့ကထပ်ပို့ပြီးတော့များလာခဲ့ပါတယ်။ဒါ့အပြင်တနင်္လာရီတိုင်းတဝဲလောင်းလုံဖားကန့်မုံရွာဒီပခုတ်ကူမိုးကောင်းမြန်ရင်းမပင်ပကန်းညောင်ဦးတဇယ်ဘုတ်လင်မူဆယ်စတဲ့မြို့တွေမှာလည်းဆန္ဒပြတာတွေရှိခဲ့ပါတယ်။တရုတ်ဆိုရပိုင်ပက်ထရိုချိုင်းနာအင်တာနက်ရှင်နယ်ကုမ္ပဏီစင်ကာပူဌာနခွဲကနေမြန်မာစစ်တပ်ကိုလင်းစီ3လင်းသုံးစီတွေဧပြီလအတွင်းမှာရောင်းချခဲ့တဲ့ဆိုတာမြန်မာစစ်တပ်ရဲ့တွင်းကုန်စီးရဲမှာတွေ့ရှိရကြောင်းရိုက်တာသတင်းဌာန သတင်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်တဲ့ February လကစလို့နိုင်ငံတကာနဲ့ကုန်သွယ်ရေးကဏ္ဍဟာတည်တည်သာကြာဆင်းခဲ့ကြောင်းကနဦးထွက်လာတဲ့အစီရင်ခံစာမှာတွေ့ရှိရကြောင်းဂျပန်ခြေစိုက်နီကေးသတင်းကဖော်ပြလိုက်ပါတယ်ခင်ဗျာ။ဒီနေ့အတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမတ်စုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Nelson Lopez ဖြစ်ပါတယ်။ View American အတန်ရဲ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ31 32နဲ့58တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ This program has